Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ။ American Tea House မြို့တော် Washington DC ကနေ2024ခုနှစ်ဇူလိုင်လ15ရက်တနင်္လာနေ့မနက်ပိုင်း6နာရီကနေ9နာရီထိ VOE မြန်မာပိုင်းရုပ်သံအစီအစဉ်တွေကိုစတင်ထုတ်လွှင့်နေပါပြီ။ VOE ရဲ့ website, YouTube နဲ့ Facebook စာမျက်နှာတွေကလည်းတိုက်ရိုက်ကြည့်ရှုနိုင်နိုင်ပါတယ်။ကျွန်တော်တမောင်သားမှာ
လောက်ကျန်တပ်ဖြတ်မှုဆိုရာဟာအမေရိကန်ရဲ့ရက်တီချန်နယ်ကွဲလွဲပြီးအခုချိန်မှာအားလုံးညီညွတ်တာထက်ဘာမှအရေးမရှိဘူးလို့သမ္မတဂျိုးဘိုင်ဒန်ကပြောလိုက်ပါတယ်။သမ္မတဟောင်းတော်နဲ့ထရမ်ကိုလောက်ကျန်ဖို့ကြိုးစားခဲ့တဲ့လောက်ရောက်ကိုကမ္ဘာကောင်းဆောင်တွေကဝိုင်းဝန်းပြစ်တင်ရှုံချပါတယ်။တရုတ်နိုင်ငံတောင်ပိုင်းမှာတရုတ်နဲ့ရုရှားတို့ရစ်တပ်ဘူးတွဲစီလေ့ကျင့်မှုတွေတနင်္ဂနွေနေ့ကစတင်လိုက်ကြောင်းတရုတ်နိုင်ငံပိုင်ဆင်ဟွာသတင်းကကြေညာပါတယ်။
အဲ့လိုထိတ်တဲရောက်သတင်းတွေပြင်သမ္မတဟောင်းထရမ့်ကိုလောက်ချက်မှုသတင်းဆော့ပါတွေကိုလည်းကြားကြမှာပါအပစင်အစီအစဉ်မှာတော့ဒီမိုကရေစီဆွေးနွေးကကမ္ဘာမြမမီဒီယာမြင်ကွင်း ISD မြန်မာရဲ့မြင်ကွင်းကျမစုများမြန်မာပြည်မှာပေးစာနဲ့ထူးခြားစံပြသတင်းများစတဲ့အပစင်ကဏ္ဍတွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်ခုရင်ဆုံးတော့ဒီကိစ္စနဲ့ထိတ်တဲရောက်သတင်းတွေကိုကိုသားညဦးကပြောပြပါမယ်
လောက်ချန်တက်ဖြတ်မှုဆိုတာဟာအမေရိကန်ရဲ့ရည်တည်ချက်နဲ့ကွဲလွဲပြီးတော့အခုချိန်မှာအားလုံးညီညွတ်ထားတဲ့ဘာမှအရေးမကြီးဘူးဆိုပြီးတော့သမ္မတဂျိုးဘိုင်ဒန်ကပြောလိုက်ပါတယ်။မတူကွဲပြားမှုတွေရှိကြမယ်ငင်းခုန်ကြမယ်။ဒါပေမဲ့လို့ခုလုံချိန်မှာတော့အမေရိကန်တွေအားလုံးညီညွတ်ကြရမယ်ဆိုပြီးတော့သမ္မတဘိုင်ဒန်ကတိုက်တွန်းသွားပါတယ်။သမ္မတဟောင်းထရမ့်ကိုလောက်ချန်ဖို့ဂျိုးဘိုင်ဒန်ဖြစ်ပြီးညမှာပဲသမ္မတဘိုင်ဒန်အနေနဲ့ထရမ့်ကိုဆက်သွယ်ပြီးတော့စကားပြောဆိုခဲ့ပြီးတော့အချိန်တိုတောင်းပေမဲ့နှစ်ဖက်ကောင်းမွန်တဲ့ပြောဆိုမှုဖြစ်ခဲ့တယ်လို့သမ္မတဘိုင်ဒန်ကပြောပါတယ်။အခုဖြစ်ပျက်တဲ့ပတ်သက်လို့ FBI Federal စုံစမ်းရေးဘီရိုကဥဆောင်စုံစမ်းစစ်ဆေးနေပြီးတော့တနတ်သမားဘသူဆိုတာသိပေမဲ့ဘာကြောင့်သူအဲ့လိုလုပ်လဲဆိုတဲ့ရည်ရွယ်ချက်ကတော့စုံစမ်းနေသေးပဲလို့ပြောပါရယ်။တနတ်ဟောင်းထရမ့်ရဲ့လုံခြုံရေးကိုအပြည့်အဝဆောင်ရွက်ပေးဖို့နဲ့လာမယ့် Republican Party ညီလာခံရဲ့လုံခြုံရေးအစီအမံတွေကိုအသေးချာဆောင်ရွက်ဖို့ Secret Service အစိမ့်မြင့်လုံခြုံရေးအဖွဲ့ကိုညွှန်ကြားထားတယ်လို့လည်းပြောပါရယ်။တနတ်ဟောင်းထရမ့်ကိုလုံခြုံမှုကြိုးစားတဲ့ဖြစ်ပျက်တဲ့ဆွတ်နယ်ပြီးတော့နိုင်ငံလုံခြုံရေးကိုတိကျလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုလုပ်ဖို့လည်းညွှန်ကြားထားတယ်လို့တနတ်ဘိုင်ဒန်ကပြောဆိုခဲ့ပါရယ်။အမေရိကန်ပြည်တော်စုမှာဆိုးသွမ်းရက်စက်မှုတွေအနိုင်ရမတော့အောင်လို့တနင်္ဂနွေလုံးခိုင်မာစွာဆက်လက်ရည်တည်ရေးဟာရင်ကတက်ပို့ပြီးတော့ရေးကြည့်လာပြီလို့သမ္မတဟောင်းဒေါ်နယ်ထရမ့်ကတနင်္ဂနွေနေ့မှာပြောပါတယ်။သူ့ကိုလှုပ်ချန်တက်ဖြတ်ဖို့ကြိုးပမ်းခါပြီးနောက်တနေ့မှာထရမ့်ကအလိုပြောဆိုခဲ့တာပါ။သူ့အတွက်ဆူတောင်းမေတ္တာပို့သူအားလုံးကိုကျေးဇူးတင်တဲ့ကြောင်းနဲ့ဘုရားသခင်ကြောင့်အသက်ဘေးကနေပြီးတော့လွတ်မြောက်ခဲ့ရတယ်လို့လည်းထရမ့်ကသူ့ရဲ့ Truth Social လူမှုကွန်ရက်မှာရေးပါတယ်။နိုဝင်ဘာ9ရက်နေ့မှာကျင်းပမယ့်သမ္မတရွေးကောက်ပွဲအတွက် Republican Party သမ္မတအလောင်းအဖြစ် Trump ကိုဒီသတင်းပတ်ထဲမှာတရားဝင်ရွေးချယ်ဖို့ရှိနေပါတယ်။ပစဖီနီယာပြည်နယ်ဘက်ဆွဲဘက်မှာထရမ့်ကိုလှုပ်ကြံဖို့ကြိုးပမ်းခဲ့တဲ့နောက်ခံအကြောင်းရင်းကိုစုံစမ်းနေစေပဲလို့ပြည်သူ့ထောက်လှမ်းရေးဘူရို FBI ကပြောပါရယ်။ဒါဟာနှစ်ပေါင်း40အတွင်းမှာအစ်စ်အမြင့်ဆုံးပုဂ္ဂိုလ်တယောက်ကိုဒီနိုင်ငံရေးအကြမ်းဖက်တဲ့လှုပ်ရည်လည်းဖြစ်ပါရယ်။ပစဖီနီယာပြည်နယ်ဘတ်တယ်ပတ်မှာနေထိုင်တဲ့အသက်20အရွယ် Thomas Matthew Croft ဟာအခုလှုပ်ကြံပစ်ခတ်မှုမှာပါဝင်ပတ်သက်သူဖြစ်တယ်လို့လည်း FBI ကပြောပါရယ်။မဲဆွဲစီးရီးကျင်းပတဲ့နေရာအနီးအဆောင်ခေါမိုးပေါ်တစ်ခုမှာလူတယောက်တနက်နဲ့တွားတွားနေတာကိုမျက်မြင်တွေ့ခဲ့သူတွေကရဲကိုအောက်ဟစ်ကူညီတောင်းခဲ့ပေမဲ့ဘာမှအကျိုးမထူးခဲ့ဘူးလို့လည်းအဲ့မျက်မြင်တွေကပြောကြပါတယ်။ Trump ကိုလှုပ်ကြံတာဘာကြောင့်ဘလူဆိုတဲ့အဖြစ်တွေကိုပြောင်းစုစုံစမ်းစစ်ဆေးပြီလို့ FBI ကထိတ်တန့်ဦးစားပေးရှာဖွေနေစေဖြစ်ပါတယ်။လှုပ်ကြံသူလို့ဆက်ဆွဲခံရသူဟာအသက်20အရွယ်မျိုးသား Thomas Matthew Crops ဖြစ်ပြီးတော့ Pennsylvania ပြည်နယ် Bethel Park မှာနေထိုင်သူတူဖြစ်တယ်လို့တနည်းနည်းအစောပိုင်း FBI ကပြောပါတယ်။ဘဒ်လ်ပါခါလုံချံမှုဖြစ်ပွားရာဘတ်လာရဲ့မြောက်ဖက်ကီလိုမီတာ80กว่าမှာရှိပါတယ်။ Cross ရဲ့ကားနဲ့အင်ကိုရှာဖွေရမှာဘုံလုတဲ့ပစ္စည်းတွေကိုတွေ့ရတယ်လို့တာဝန်ရှိသူတွေကပြောတဲ့အကြောင်း The Wall Street Journal ကပထမဆုံးသတင်းရေးခဲ့ပါတယ်။သူဖြစ်ခဲ့တဲ့တနက်က AR ပုံစံ Rifle တနက်ဖြစ်ပြီးတော့သူ့ဖေကဝယ်ပေးခဲ့တာပါ။ဒါပေမဲ့ Cross ကသူ့ဖေစီကဘလို့ရတယ်လဲဆိုတာကိုတော့မသိရပါဘူး။အခုလိုပြစ်ခတ်ရတဲ့စစ်စော်ချက်ကဘာလဲဆိုတာကိုတော့မသိသေးဘူးလို့ FBI 2တာဝန်အပြေးခံထားသူကပြောပါတယ်။ပြစ်ခတ်သူကတယောက်တည်းလုခဲ့သလားဆိုတာလည်းမဆုံးဖြတ်နိုင်သေးတဲ့ကြောင်းစနေနှောင်းပိုင်းသတင်းစာရှင်းလင်းပွဲမှာဒီ FBI တာဝန်ရှိသူကပြောပါရယ် Cruz ဟာ Republican အဖြစ်မှတ်ပုံတင်ထားသူဖြစ်ပေမဲ့ Biden သမ္မတအဖြစ်ကြမ်းတက်စာဆုခဲ့တဲ့နေ့မှာပဲ Liberal အဖွဲ့အဖွဲ့ကို15ဒေါ်လာလှူဒါန်းခဲ့ပြီးတဲ့မှတ်တမ်းတွေ့ရှိရပါတယ်
မနေ့ကစီစဉ်တွေကို24နာရီထုတ်လွှင့်ပေးနေတဲ့လူလူမိတ်ဆွေရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်လူလူမိတ်ဆွေရုပ်သံလိုင်းကို Utelsat 70B Asia Beam ဂျိုရု Channel 101ဒါမှမဟုတ်လေ Thaicom 6ဂျိုရု Channel 123လို့ကနေဖမ်းယူကြည့်ရှုနိုင်ပါလိမ့်ဒါပြင် Viewer မြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်
ဗီယိုအမေရိကန်တန်ကနေပြီးတော့မနေ့ပိုင်းနိုင်ငံတကာသတင်းတွေကိုဆက်လက်တင်ပြနေပါတယ်သမ္မတဟောင်းဒေါ်နယ်ထရမ့်ကိုလှုပ်ချမ်းဖို့ကြိုးစားခဲ့တဲ့လူရပေါ်မှာကမ္ဘာခေါင်းဆောင်တွေကဝိုင်းဝန်းပြစ်တင်ရှုံချခဲ့ကြပါတယ်။အဲ့ဒီထက်မှာတော့ပြင်သစ်၊ဂျာမနီ၊အီတလီ၊ကနေဒါ၊အော်စတြေးလျ၊အော်စတီးရီးယား၊ဘရာဇီးလ်တရုတ်နိုင်ငံတို့အပြင်အီဂျစ်၊ဟန်ဂေရီ၊အိန္ဒိယ၊အစ္စရေး၊အီတလီ၊ဂျပန်၊မက္ကဆီကိုစတဲ့ကမ္ဘာနိုင်ငံခေါင်းဆောင်တွေတော်များများပါဝင်ကြပါတယ်။မတူကွဲရမှုကိုညီငယ်တဲ့နည်းနဲ့ဖြေရှာကြဖို့နိုင်ငံရေးအကြမ်းဖက်မှုတွေကိုလူမှုအတိုင်းအဝန်းကလက်မခံကြဖို့ပြောဆိုခဲ့ကြတယ်လို့ပဲဒီတိုက်ခိုက်မှုဟာအမေရိကန်ပြည်ထောင်စုရဲ့ဒီမိုကရေစီစနစ်ကိုတိုက်ခိုက်တာဖြစ်ပြီးတော့ဒီမိုကရေစီစနစ်ကိုစိန်ခေါ်လာတဲ့အခုလိုလုပ်ရမျိုးကိုဆန့်ကျင်ကြရမယ်လို့လည်းပြောဆိုခဲ့ကြပါတယ်။သမ္မတဟောင်းထရမ့်အများဆုံးတက်တာပျောက်ကင်းပြီးတော့မဲဆယ်ပွဲတွေပြန်ဆနိုင်ဖို့နိုင်ငံခေါင်းဆောင်တွေကပြောဆိုရေးသားခဲ့ပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကထရမ့်ကိုဖုန်းဆက်သတင်းပေးဖို့လောလောဆယ်အစီအစဉ်မရှိသေးပေမဲ့လှုပ်ချံတက်ဖြတ်ဖို့ကြိုးစားခဲ့တာဟာလက်ရှိအမေရိကန်ဆိုရရဲ့လက်ချက်ဖြစ်တယ်ဆိုပြီးတော့ရုရှားဆိုရပြောခွင့်ရသူဖြစ်တဲ့ဒီမီထရီပက်စကော့ဖ်ကပြောဆိုခဲ့ပါတယ်။ဂါဇာပြည်ရဲ့ရေးဆွေးနွေးပွဲတွေဆက်လုပ်နေပြီးတော့ဟာမတ်စ်တမှုကျင်းပမှာရှိပါတယ်လို့ဟာမတ်စ်ကတနင်္ဂနွေနေ့ကပြောပါတယ်။ကျမ်းပါတယ်လို့ဟာမတ်စ်ကပြောပေမဲ့လည်းဘာထောက်ထားကူမှပြတာမရှိပါဘူး။အော်တိုဘလာ9ရက်နေ့တိုက်ခိုက်မှုစီစဉ်ခဲ့သူဟာမတ်စ်တမှုမိုဟာမက်ဒက်ဖ်ကိုလေကြောင်းကနေပြီးတော့ပြင်မှတ်ထားတိုက်ခိုက်ခဲ့ရမှာခလိငယ်တွေပေါင်းအနည်းဆုံးလူ90သေဆုံးခဲ့ရတယ်လို့ဟာမတ်စ်ရဲ့ကျမ်းပါရေးဌာနကပြောပါတယ်။ဒါပေမဲ့လည်း DF ရဲ့အနီးကပ်စစ်ကောင်းဆောင်တစ်ယောက်ဖြစ်တဲ့ရာဖာဆလာမာကတော့စနေနေ့တိုက်ခိုက်မှုတွင်သေဆုံးသွားတယ်လို့ Israel စစ်တပ်ကတနင်္ဂနွေနေ့မှာပြောပါတယ်။ဆလမာဟာဒီခိုင်နစ်တပ်ဖွဲ့ကိုဥဆောင်နေသူလည်းဖြစ်ပါတယ်။အဲဒီတိုက်ခိုက်မှုပြီးအပြည့်ရဆွေးနွေးပွဲရဆဲထားတယ်ဆိုတာကတော့ဟာမတ်စ်ရဲ့ပြောစခွင့်ရှိသူဂျဟက်တဟာကညင်းဆိုပါတယ်။ဟာမတ်စ်ခေါင်းဆောင်တွေကိုအသေးတတ်ဖို့တတ်မှတ်ထားပြီးတော့သူတို့ကိုတတ်တဲ့အတွက်အပြစ်ခတ်ရဆဲရေးသဘောတူညီချက်ကိုဟာမတ်စ်ကလက်ခံဖို့နှိစက်လာလိမ့်မယ်ဆိုပြီးတော့အစ္စရေးဝန်ကြီးချုပ်နေတန်ယာဟူကပြောပါတယ်ဂါဇာတောင်ပိုင်းကိုခုလိုမျိုးတိုက်ခိုက်ခဲ့ပေမဲ့ဂါဇာရဲ့အတွင်းနဲ့အပြင်မှာရှိတဲ့ခေါင်းဆောင်ပိုင်းကြားဆက်သွယ်ရေးကောင်းမွန်လို့လုပ်နေကြဆဲပဲလို့ဟာမတ်စ်တာဝန်ရှိသူတွေကတော့ပြောဆိုထားပါတယ်။တရုတ်နိုင်ငံတောင်ပိုင်းမှာတော့တရုတ်နဲ့ရုရှားတို့ရည်တပ်ပူးတွဲစီလီကျင့်မှုတွေတနင်္လာနေ့ကစတင်လိုက်ကြောင်းတရုတ်နိုင်ငံဘဏ်စင်ဝါသတင်းဌာနကကြေညာပါတယ်။တရုတ်နိုင်ငံဟာယူကရိန်းနိုင်ငံတဲ့စစ်ပွဲဖြစ်မြောက်အောင်လုပ်ပေးနေသူဆိုပြီးတော့မြောက်အတ္တလန္တိစစ်စာချုပ်အဖွဲ့နေတိုးကပြောဆိုလိုက်ပြီးရပိုင်းကြမှာပဲတရုတ်နဲ့ရုရှားတို့ကခုလိုမျိုးပူးတွဲစီလီကျင့်မှုတွေပြုလုပ်ကြတာပါ။ပစိဖိတ်သမုဒ္ဒရာအနောက်ဖက်ချမ်းနဲ့မြောက်ပိုင်းကိုတရုတ်နဲ့ရုရှားတို့တက်တလောကင်းလှည့်ခဲ့ကြပြီးတော့ဒါဟာဒေသတွင်းနဲ့နိုင်ငံတကာအခြေအနေနဲ့ဘာမှပတ်သက်မှုမရှိသလိုပဲတခြားဘယ်သူကမှပြတ်မှတ်ထားခဲ့တာလည်းမဟုတ်ဘူးလို့တရုတ်ကာကွယ်ဝန်ကြီးဌာနကတနင်္လာနေ့နေ့မှာထုတ်ပြန်ပါလေတရုတ်ဆူရပိုင် CCTV သတင်းဌာနကလည်းတရုတ်နဲ့ရုရှားပူးတွဲစီလေးကျင်းမှုဟာလုံခြုံရေးချိန်ချောက်မှုတွေကိုဖြစ်ရှင်းတဲ့နေရာမှာရည်တပ်ရဲ့စွမ်းဆောင်ရည်ကိုပြသဖို့ရည်ရတဲ့ပူးတွဲစီလေးကျင်းမှုပဲဖြစ်တယ်လို့ဆိုပြီးတော့ကြေညာသွားခဲ့ပါတယ်ခင်ဗျာ
ထိတဲ့အောင်သတင်းတွေကိုကိုသားညူကအကျညာပေးကြတာပါအခုတော့သတင်းဆောင်ပါတွေကိုတင်ပြပါဦးမယ်တမရဟောင်းကိုထရမ့်ကိုလှုပ်ချံဖို့ကြိုးစားတဲ့ဖြစ်ဟာအင်ပရန်အကြီးတန်းပြီးဒီလိုနိုင်ငံရေးအချမ်းဖက်မှုကိုရှုတ်ချတယ်လို့အမေရိကန်ပြည်ထောင်စုမှာနေထိုင်နေကြတဲ့မြန်မာနယ်အသိုက်ဝင်းကတုံ့ပြန်ခဲ့ကြပါတယ်အမေရိကန်နိုင်ငံကြီးမှာအရေးကြီးနေတဲ့အခုလိုအချိန်မှာဒီအဖြစ်အပျက်ကြောင့်စိုးရိမ်မကင်းလဲမြန်မာအသိုက်ဝင်းကဖြစ်ခဲ့ကြပါတယ်မြန်မာတိုက်ပွဲအမြင်ကိုကိုသားညူကအခုလိုစူးစီးတင်ဆက်ထားပါတယ်
။သမ္မတဟောင်းဒေါ်နယ်ထရမ့်ရဲ့ဇူလိုင်လ13ရက်နေ့မဲဆွေစည်းရုံးပွဲတစ်ခုမှာတရနဲ့ပြစ်ခတ်မှုကြောင့်သမ္မတဟောင်းထရမ့်အနေငယ်ရှက်ထိဒဏ်ရာရသွားတဲ့ဖြစ်ရပ်ပေါ်မှာအမေရိကန်တဝန်းအားတုံ့လှုပ်ခဲ့ကြသလိုပဲအမေရိကန်နေတဲ့ဒီမြန်မာအတိုင်းဝန်းကြီးကမှလည်းတော်လီလှုပ်လှုပ်ခတ်ခတ်ရှိခဲ့ပါတယ်။အထူးသဖြင့်အပြိုင်ဆိုင်ငင်းခုန်ရှိနေတဲ့ယူကော့ပွဲကာလမှာအခုဒီဖြစ်ရပ်ကြောင့်စိုးရိမ်မှုတွေတိုးလာပါတယ်။အမေရိကန်မဲဆန္ဒရှင်လည်းဖြစ်တဲ့မြန်မာနယ်ကိုဇော်တူးဆိုင်ကတော့ဒီဖြစ်ရပ်ကိုအမေရိကန်ပြည်တော်စုအနေနဲ့ကောင်းကောင်းကင်တွယ်နိုင်မယ်လို့မျှော်လင့်တဲ့အကြောင်းပြောပါရယ
်ကျွန်တော်ရောအမေရိကမှာတော့ဒီအတိုင်းပဲဒီမိုကရေစီဟိုရန်လျားတွေခိုင်ပါတယ်နိုင်ငံဆိုတော့ဟိုဒါမျိုးတွေကကျွန်တော်ထင်တယ်ကောင်းကောင်းဖြစ်ရှိနိုင်မလို့ထင်ပါတယ်ပေါ့လေနော်ပြောကျွန်တော်လည်းမဲပေးရသူတယောက်အနေနဲ့ကတော့ဟိုဒီနှစ်မှာတော့ပေးဖို့တော့မဆုံးဖြတ်ရသေးဘူးပေါ့ကြပတုပေးရမလဲဘာလို့ဆိုတော့ဒီအတိုင်းပဲလေနော်ကျွန်တော်တို့ကဟိုတတိပုဂ္ဂလအနေနဲ့ပြောမှဆိုရင်တော့နှစ်ယောက်စလုံးကိုမကြိုက်ဘူးပေါ့ဘာလို့လဲဆိုတော့အသက်ကြီးလို့လေနော်အသက်ကြီးနေတာဟိုဘာထရမ့်ပိုင်လေဟိုဒီကတော့ကျွန်တော် Facebook မှာရေးစေးရလေနော်ဆိုတော့လူငယ်တွေတင်ဖို့လိုတာပေါ့ဒါပေမဲ့ဒါမျိုးဖြစ်လိုက်တဲ့အတွက်လည်းနိုင်ငံရေးမှာပြောင်းလဲဖြစ်သွားမလားဆိုတော့ဟိုဟိုဟို ထင်မိတာပေါ့လေနော်ကျွန်တော်အဲ့တော့ဘယ်လိုပဲပြောနေတာမျိုးဖြစ်တာတော့အမေရိကန်မှနေတဲ့မြန်မာတယောက်နေနေရောဆိုတော့ဘယ်မှာဖြစ်ဖြစ်ပေါ့အဓိကမြန်မာပြည်မှာဖြစ်တဲ့ဟာမျိုးလည်းလက်မခံဘူးပေါ့လေနော်ဆိုတော့ရှုံးချတယ်ပေါ့ဒီဒါနိုင်ငံရေးနည်းကိုနိုင်ငံရေးနဲ့ဖြည့်ရှင်းတာကောင်းတယ်လေနော်ကျွန်တော်မျိုးပေါ့ဆိုတော့အဲ့တော့ဒါမဲ့ဒီအမေရိကန်လိုဒီဒီမိုကရေစီ institution တွေခိုင်ပါတဲ့နိုင်ငံတနိုင်ငံဖြစ်တဲ့အတွက်တော့ဟိုကျွန်တော်တို့လောက်ကြီးမစိုးရိမ်ဘူးပေါ့ဗျာ။ဒါပေမဲ့စိုးရိမ်တာတစ်ခုပြောမယ်ဆိုလဲခုဟာဗာလဲဆိုဒီ polarize လို့ခေါ်လဲဒီခုအမေရိကမှာရင်ခါဥပမာလဲအိုဘားမားလက်ထက်နေရဖြစ်လာတဲ့ဟာပေါ့ဗာလဲဆို Trump လက်ထက်မှာဆိုပိုးဆိုးတာပေါ့။ဗာလဲဆိုဒီရန်ကို divide ဖြစ်တာပေါ့လေအမေရိကန်ကလေနော်။ဟိုဒီ immigration မှာပဲဖြစ်ဖြစ်ဒီဗာလဲဟိုစီးပွားရေးနဲ့ပတ်သက်တာကြီးလဲဖြစ်ဖြစ်ပြောရကြတဲ့ဒီရုပ်နဲ့ပတ်သက်တဲ့ဖြစ်ဖြစ်ပေါ့ဗျာဒီခုယူကရိန်းပေါ့ပြောကြအခုယူကရိန်းကိစ္စရုရှားကိစ္စပြောကြဒီဗာလဲအခုဒီဟိုကာဇာကမ်းမြောင်ဒေသမှာဖြစ်ဖြစ်နေဟိုင်ဆိုတော့နည်းနည်းတော့နိုင်ငံကတော့ဟို pressure တွေများနေချိန်မှာဒါမျိုးဖြစ်တာတော့မကောင်းဘူးပေါ့ဗျာ
အမေရိကန်လိုနိုင်ငံမျိုးမှာမတူကွဲပြားမှုကိုလက်နက်နဲ့အကြမ်းဖက်ဖြေရှင်းတာမျိုးမဖြစ်သင့်ဘူးလို့မြန်မာအများစုကယူဆကြတာတွေ့ရပါတယ်။အခုဒီဖြစ်ပျက်ကြောင့်နိုင်ငံတွင်းလွတ်လွတ်လပ်လပ်တနက်ကန်ဆောင်ခွင့်ရှိနေတာကိုပြဿနာလို့မြင်သူတွေလည်းရှိလာပါတယ်။နယူးယောက်မြို့မြန်မာလူမှုတိုင်ဝမ်ကကိုမိုးချန်ကတော့သမရဟောင်းတူကိုခုလိုလှုပ်ချမ်းမှုကြိုးပမ်းတာမျိုးကိုကန့်ကွက်ရှုံချကြရမယ်လို့ဆိုပါတယ်
။ဒီလိုကိစ္စမျိုးတွေဖြစ်ပျက်တယ်ဆိုတော့ဟိုမဖြစ်သင့်ဘူးဗျာအထူးသဖြင့်သမရဟောင်းတယောက်ဖြစ်တဲ့ Donald Trump ကိုအခုလိုမျိုးလှုပ်ချံဖို့ကြိုးစားရဲဆိုတဲ့ဟာကလေရှုတ်ချရမယ့်ကိစ္စပါရှုတ်လဲရှုတ်ချတက်ပါတယ်เนาะတပြင်းတစ်ထန်းမှာလည်းပဲကျွန်တော်တို့ဟာလာအမေရိကမှာရောက်နေတဲ့လူနည်းစုတွေပေါ့ဗျာကျွန်တော်တို့အာရှတိုက်သားတွေအနေနဲ့လည်းပဲခံစားရတဲ့ခံစားမှုတွေပေါ့เนาะရှိနေတယ်အဲ့ဒါကလူမျိုးကြီးခွဲခြားတဲ့အနေအထားမျိုးတွေเนาะဘာသာရေးရှုထောင့်နေပြီးတော့မှဟာလာခွဲခြားတဲ့အနေအထားမျိုးတွေအထူးသဖြင့်ကျွန်တော်တို့ဖိနှိပ်ခံရတဲ့မြန်မာနိုင်ငံကနေပြီးတော့ဗောဒီဘက်ကိုရောက်လာကြတဲ့အချိန်ကြတော့လေဒီဘက်မှာအဲ့လိုမျိုးပြန်ပြီးတော့ခံစားရတယ်ဆိုတဲ့အနေအထားမျိုးရှိကြတဲ့အချိန်ကြတော့ဒါကလူခွင့်ရေးအများဆုံးရှိတဲ့တိုင်းပြည်မှာလူခွင့်ရေးတွေကတဖြည်းဖြည်းနဲ့ဆုတ်ယုတ်လာမဲ့သဘောတွေမြင်တွေ့နေရတာဗောနော်ဆိုတော့အဲ့ဒီလိုအနေအထားမျိုးတွေကတစ်ဖက်ကလည်းပဲလွတ်ဒီလွတ်လပ်မှုပေါ်မှာအခြေတည်ပြီးတော့မှလိုချင်တဲ့လက်နက်တွေပေါ့နော်ကြီးကြီးမားမားလက်နက်တွေရောတိတိမားမားလက်နက်တွေရောဝယ်ခွင့်လွတ်လွတ်လပ်လပ်ဝယ်ခွင့်ရနေတယ်ဆိုတဲ့အနေအထားတွေကနေပြီးတော့မှအခုလိုမျိုးနောက်ဆက်တွဲမဖြစ်တဲ့နာတွေဖြစ်တာပေါ့နော်ဆိုတော့အဲ့ဒီတော့ကြောင့်ကျွန်တော်တို့မြန်မာပြည်ပေါ်အမေရိကန်နိုင်ငံသားတွေအနေနဲ့လည်းပဲဒါမျိုးကိုမနည်းရလိုမျိုးဟာသမရဟောင်းတယောက်ကိုလှုပ်ကြံဖို့ကြိုးစားတဲ့အနေအထားတွေကိုလုံးဝရှုတ်ချတင်ပါတယ်ကျွန်တော်အနေနဲ့လည်းရှုတ်ချပါတယ်အဲတပြိုင်တည်းထဲမှာလည်းပဲအနာဂတ်ကိုပို့ပြီးတော့ကောင်းမွန်အောင်ခေါင်းဆောင်တွေနဲ့နော်ခေါင်းဆောင်တွေမှန်တယ်များကတာဝန်ခံမှုတာဝန်ယူမှုရှိဖို့လိုပါတယ်ဒီပေါ်မှာဆက်လက်ပြီးတော့မှအကောင်းဆုံးအနာဂတ်အတွက်ကိုစူးစမ်းပြီးတော့မှလောက်ကင်ပေးဖို့အတွက်ကျွန်တော်တို့အနေနဲ့မျှော်လင့်ပါတယ်ခင်ဗ
ျအခုလိုဒီရွက်ောက်ပွဲကာလမတူကွဲပြားမှုတွေညှင်းခုံတွေရှိကြပေမဲ့ဒီလိုမျိုးနိုင်ငံရေးအကြမ်းဖက်တာမျိုးကိုလက်ခံလို့မရဘူးလို့အမေရိကန်ပါတီကြီးနှစ်ပါတီကခေါင်းဆောင်တွေကပြောခဲ့ကြပါတယ်အခုဒီဖြစ်ပျက်မှာတရက်သမားယူဆရသူကိုအသေးဖမ်းမိပေမဲ့အသေးစိတ်စုံစမ်းစစ်ဆေးမှုတွေလုပ်နေတယ်လို့တာဝန်ရှိသူတွေကပြောပါတယ်ရွန်ဂျာတက်ကြွလှူရှားသူမဝေနူးကတော့ဒီဖြစ်ပျက်ကိုအခုလိုမြင်ပါတယ
်ဒီ Republicanပါတီခေါင်းဆောင်တွေအပြင်ဒီမိုကရက်ပါတီခေါင်းဆောင်တွေပါတီဝင်တွေနဲ့ဒီအမေရိကန်ရဲ့ခေါင်းဆောင်တွေကကျွန်တော်တို့အလုံးဝိုင်းဝန်းပြီးတော့ဒီကိစ္စပေါ်မှာရှုံချတာကိုကျွန်တော်တို့တွေ့ရတယ်ကျွန်တော်တို့ဒီဒီမိုကရက်ပါတီရဲ့ခေါင်းဆောင်နန်စီပလိုစီအပါအဝင်ဒီမိုကရက်အမတ်တွေကလည်းရှုံချသလိုသမရဟောင်းတွေအလုံးအပါအဝင်သမရဘိုင်ဒန်ကလည်းသူ့ရဲ့ဆိုရှယ်မီဒီယာပေါ်မှာအားပါထည့်ပြီးတော့မှကျွန်တော်တို့ရေးပြီးတော့မှဒီလိုနိုင်ငံရေးအကြမ်းဖက်မှုတွေနိုင်ငံရေးလုံးချံမှုတွေကိုရှုံချရဲဆိုတဲ့ဟာကိုပြောဆိုတာတွေ့ရတယ်အဲနောက်ပြီးတော့သမရဟောင်းဒီထရမ့်ကိုလည်းမစ္စတာထရမ့်ကိုလည်းသမရဘိုင်ဒန်ကနှိပ်ပြီးတော့မှဒီဖုံးဆက်ပြီးတော့မှဒီသတင်းမီးတဲ့ပေါ့နော်ဒီလိုအကြောင်းတွေလည်းတွေ့ရတယ်ဆိုတော့ဒီလိုကျွန်တော်တို့ဘာလေ့လာလို့ရလဲဆိုတော့ဒီကနှိပ်ပြီးတော့မှကျွန်တော်တို့တိုင်းပြည်နဲ့မတူတဲ့အချက်ပေါ့နော်ဒီနေရာမှာကိုယ့်ရဲ့တိုက်ခံဖြစ်စေကအုံတော့ကျွန်တော်တို့ဒီလိုမျိုးအကြံဖတ်မှုနိုင်ငံရေးအကြံဖတ်မှုတွေကိုကျွန်တော်တို့သူပါတီနှစ်ဖက်လုံးကနေပြီးတော့ခေါင်းဆောင်တွေခေါင်းဆောင်တွေအလုံးကနေဝိုင်းဝန်းရှုံချရဲဆိုတဲ့အချက်ကိုတွေ့ရတယ်။ဒါဒီမိုကရေစီရဲ့အနှစ်သာရလို့လည်းကျွန်တော်တို့ပြောလို့ရတယ်။အဲတိုင်းနာတစ်ခုထိတဲ့အမေရိကမှာဒီမိုကရေစီဟာခိုင်မာနေသေးတယ်။ဒါကိုသူတို့ခုခံကာကွယ်ဖို့စ조사တယ်လို့လည်းကျွန်တော်တို့ပြောဆိုလို့ရပါတယ်။ဒီမို့ institution ကိုကာကွယ်တယ်နိုင်ငံရေးစနစ်ကိုကာကွယ်တယ်လို့လည်းကျွန်တော်တို့မြင်တယ်ဒီလိုမျိုးမြင်ရတာလည်းကျွန်တော်တို့အတွက်ကတော့ဒါအမတန်အားရစရာကောင်းပါတယ်
သမ္မတဟောင်းထရမ့်ကိုလှုပ်ချန်ဖို့ကြိုးပမ်းမှုနဲ့ပတ်သက်လို့သမ္မတဘိုင်ဒန်ကအသေးစိတ်အခြေအနေကိုအမေရိကန်စံချိန်ဇူလိုင်လ14ရက်နေ့ညပိုင်းမှာအင်ဘီရောကနေပြီးတော့မိကွန်ပြောမယ်လို့ပြောထားပါတယ်အခုလိုမျိုးနိုင်ငံရေးကြမ်းဖက်တာမျိုးကိုလက်ခံလို့မရပဲနဲ့ဒီချိန်မှာတနိုင်ငံလုံးညီညွတ်မှုကရေးကြည့်တယ်လို့သမ္မတဘိုင်ဒန်ကအမေရိကန်ပြည်သူတွေကိုတိုက်တွန်းစကားပြောပါတယ်အမေရိကန်ပြည်အောင်စုနေရာတချို့မှာတော့သမ္မတထရမ့်ကိုဆူတောင်းကောင်းချီးပေးတဲ့ဆန္ဒပြပွဲတချို့တနင်္ဂနွေနေ့မှာဖြစ်ခဲ့ပါတယ်ခင်ဗျာ
ဝသားချုပ်ကိုတင်ပြခဲ့တာပါအခုတော့ဘရာဇီးကစီမံချက်တစ်ခုအကြောင်းပြောချင်ပါတယ်မတန်းစွမ်းတဲ့လူတစုဟာခန်းချိန်ပြီးရီယိုဒေဂျနီရိုကနေလေထွေနဲ့ထွက်လာခဲ့ကြပါတယ်ကနူးလေတွေစီပြီးကိုရောစိတ်ပါကျမ်းမာတန်ဆွမ်းစေမယ့်စီမံချက်မှာသူတို့ပါဝင်နေကြတာပါ။အေဘီသတင်းစောက်ပါကိုအခြေခံပြီးတော့ကျွန်တော်ကပဲပြောပြပါမယ်
။ Rio de Janeiro မြို့နယ်ကမီတာရိုက်ရှိကယ်ရစ်ချက်ကတည်ပင်လေးခွေကိုဖြတ်ပြီးကနူးလေကိုအဖက်တစ်ဖက်ကလောက်ခတ်နေကြပါလေ။တချို့အဖွဲ့ဝင်တွေကမဆန်းဆွမ်းဘူးလို့ကိုဗစ် -19 ရောဂါအဆက်ကြောင့်အသက်32နှစ်အရွယ်ဖလန်ဗီယိုဘန်တိုအခြေဖက်တက်ခဲ့ပါလေ။သူကျမ်းမာရေးအတွက်အားစားလို့ကိုအရေးကြီးတယ်လို့သူကဆိုပါတယ်သူကအခုလိုပြောပါတယ
် PC de movimento é uma família né a gente fala que é uma família então conhecer essa galera nova também deu uma nova perspectiva
ကျွန်တော်တို့ကမိသားစုပါဒီလူတွေနဲ့တွေ့ရတာဘဝအမြင်သိရပါတယ်မတန်ဆွမ်းတာကြောင့်ဘဝကရံမသွားပါဘူးဘဝကဒါထက်မကောက်ပါဘူးဒီအမြင်ကကျွန်တော်အတွက်သိကောင်းပါတယ
်စီမံချက်ကတက်တက်နှစ်ထဲရောက်ခဲ့ပါပြီအရင်တုန်းကမလုံနိုင်တော့ဘူးလို့ထင်ခဲ့ကြတဲ့အားစားမှာအသက်30ဝန်းကျင်ပါဝင်နေကြပါလေ။စူပါလိုရတဲ့အားစားအကျိုးကိုသူတို့ရယူနေကြတာပါ။မတန်ပေမဲ့စွန့်တယ်လို့အထိပယ်ရတဲ့ဒီစီမံချက်ကမတန်စွန့်သူအမျိုးမျိုးကိုပြုလို့ရှိနေအောင်ကုညီပါလေ။အထူးသဖြင့်ရေပြင်းမလို့အပြင်းမလှုပ်ရှားဖို့သူတို့အတော်များများကခက်တယ်လို့အရင်ကထင်ခဲ့ကြတယ်ပေါ့။ကန်ကြီးကိုရောက်ဖို့ဆိုတော့ဟိုကသူတို့အတွက်စိတ်ကြောချက်ဖြစ်ပါတယ်။မြို့မှာရှိတဲ့ကန်ကြီးအများစုမှာဗိတ်တက်ကတ်ထိုင်ဂျိုင်းချောင်းနဲ့တွားဖို့အတော်ဖြစ်တယ်လို့စီမံချက်ရဲ့ကာယကုထုံးဆရာမထိုင်းဗီယန်နာကအခုလိုပြောပါတယ်။
melhora do condicionamento cardiorrespiratório melhora do condicionamento musculoesquelético
ခုလိုလောက်တာသူတို့ရဲ့နှလုံးအဆုတ်တိုးတက်စေပါတယ်အယိုးကျွတ်တာကောင်းစေတယ်စိတ်အတွက်လည်းအကျိုးများတယ်လို့အားလုံးကပြောကြပါတယ်ပြောကြတယ်တဲ့ဒီကိုလာတခြားသူတွေနဲ့စကားဆမီပြောဖို့သူတို့စိတ်ဆောနေကြတာပ
ါအခုလိုတွေ့ကြတာလူမှုရေးပွဲပွဲလည်းဖြစ်လာပါတယ်ဘာကြောင့်လဲဆိုတော့အခုလိုမတန်ဆွမ်းဖြစ်လာပြီးတဲ့နောက်အတွေ့အကြုံနဲ့စိတ်ခေါ်ချက်တွေကိုဖလဲမြောက်ဝင်နေတာကြောင့်ဖြစ်ပါတယ်ခင်ဗျာကျွန်တော်တမောင်သားမှာ
မတေးချာမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကဘာကြီးမှာကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်တင်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြမိတာတွေကသတင်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်ကျမတို့ VOA ကအန်ရဲချားကသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ်VOA America အတန်းကသတင်းမှန်တွေကိုဖက်ပေါင်းစုံကတင်ပြပေးနေပါရရှင
်ခုတော့ပတ်စဉ်အစီအစဉ်တွေကိုတင်ပြပါတော့မယ်ရှမ်းပြည်မြောက်ပိုင်းမှာဇွန်လ25ရက်နေ့ကစတင်ခဲ့တဲ့1320ဒုတိယပိုင်းမှာပြည်သူ့ကာကွယ်ရေးတပ် PDF မန္တလေးနဲ့မိုးကုတ်ဖြူဝါတပ်ဖွဲ့တွေရဲ့အခမ်းအနားထင်းထင်းရှားရှားကြီးထွက်ပေါ်လာပါတယ်တရင်နှစ်ပတ်ကျော်ကာလအတွင်းရှမ်းမြောက်ပိုင်းတွေမဟုတ်တော့ပဲမဟုတ်ပါဝင်မြေပြတ်ဘက်ကိုရောက်ရှိလာကြပြီးမန္တလေးအနီးကမဒရာစင်ကူဘက်တွေမှာစစ်ကောင်စီတပ်စခန်းတွေနေပြည်တော်ကိုဘလို့သိမ်းယူခဲ့ကြပါသလဲညီတော်မားဘိတ်သုံးဘက်တွေက TNLA တောင်မျိုးသားလူမျိုးရေးတက်နဲ့ဘလို့ပူပေါင်းဆောင်ရွက်နေကြပါသလဲတစ်ဖက်မှာလည်းအညာဒေသစကိုင်းဘက်မှာရှိနေတဲ့တော်လိုင်းတက်တွေဘက်ကဘလို့မျောလင်းချက်တွေရှိနေပါသလဲမိုင်းကျတဲ့ကဒီတစ်ပတ်မြန်မာဒီမိုကရေစီရဲ့အစီအစဉ်မှာစူးစီးတင်ပြထားပါတယ်
25ရည်နှစ်မှာစတင်ခဲ့တဲ့တစ်တုံညာနှစ်ခုဆစ်စင်ပြီးဒုတိယပိုင်းမှာ ရှမ်းပြည်မြောက်ပိုင်းကနောင်ချိုအပောင်းဝင်စစ်ဗျူဟာအရာရေးပါတဲ့မြို့တွေနဲ့စစ်ကောင်စီတပ်စခန်းတွေကိုတော်လှန်ရေးပူးပေါင်းတပ်တွေကသိမ်းယူတိုက်ခိုက်လာနေတဲ့အထက်မှာမြေဖြန့်မန္တလေးအနီးကစစ်ကောင်စီရဲ့တပ်စခန်းတွေရှိရာမရယာနဲ့စင်ကူဘက်ကိုတိုက်ခိုက်သိမ်းပိုင်နေတဲ့အခြေအနေနဲ့ပတ်သက်လို့ပြည်သူ့ကာကွယ်ရေးတပ် PDF မန္တလေးရဲ့ပြောခွင့်ရကိုအော့စမွန်က VOE ကိုခုလိုပြောပါတယ်
မရီယာမျိုးနယ်ကိုကျွန်တော်တို့ဒီ30နှစ်ခွန်စစ်စင်ရေးအပိုင်းနှစ်ပေါ့နော်စတင်တဲ့2024ခုနှစ်ဇွန်လ25ရက်နေ့မှာပဲစတင်ထိုးစစ်စင်နေတာဖြစ်ပါတယ်။ရင်းမြိုင်တပ်စခန်းကတော့ကျွန်တော်တို့ဇွန်လ26ရက်နေ့မှာကျွန်တော်တို့အပိတရရှိခဲ့တာဖြစ်ပါတယ်ဗျ။
အဲ့တော့ဒီမရီယာဘက်မှာအခုလက်ရှိမှာပေါ့နော်စစ်ကောင်စီတပ်စခန်းတွေကိုသိမ်းယူနိုင်တာဘယ်လောက်ထိရှိသွားပြီလဲရှင်
။လက်ရှိချိန်ထိကျွန်တော်တို့မရီယာမြို့နယ်မှာတပ်မတ်ထားတဲ့စစ်ပြစ်မှတ်တွေကိုကျွန်တော်ဆက်လက်ထိုးစစ်ဆင်နေတယ်။စခန်းရေးတွေအားဖြင့်ဆိုရင်ကျွန်တော်26ခုထိကျွန်တော်တို့အပိတရရှိထားပြီလို့ပြောရင်ရပါလိမ့်ဗျာ
။လက်ရှိချိန်ထိတော့မန္တလေးမရီယာဘက်ကတပ်စခန်းတွေသိမ်းယူခံနေရတာနဲ့ပတ်သက်လို့စစ်ကောင်စီကသတင်းထုတ်ပြန်ချက်မရှိသေးပေမဲ့ပြီးခဲ့တဲ့အင်္ဂါနေ့ကစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းရဲ့ဗီဒီယိုဖိုင်နဲ့သတင်းထုတ်ပြန်ချက်မှာတော့လာရှိုးတိုက်ပွဲနဲ့ပတ်သက်လို့တုံ့ပြန်ပြောဆိုထားပါတယ်
။အခုလာရှိုးမျိုးကိုဇူလိုင်လ3ရက်နေ့ကစပြီးတိုက်ခိုက်လာပြီးနေ့စဉ်အဝေးကနေရှော့တိုက်တုံးဒရုန်းတွေနဲ့ရန်တမ်းပစ်ခတ်မှုကြောင့်အပြစ်မဲ့ရပ်သားပြည်သူ18ဦးသေဆုံးပြီး24ဦးဒဏ်ရာရရှိခဲ့ပါတယ
်။ဗိုလ်ချုပ်ဆောင်မင်းထွန်းဆွဆွဲသလိုအရပ်သားတွေထိခိုက်သေဆုံးရတာဟာတိုင်းဒေသလက်နက်ကိုင်ဖွဲ့တွေနဲ့တော်လှန်ရေးတပ်တွေကြောင့်မဟုတ်ပဲစစ်ကောင်စီဘက်ကအရပ်သားတွေကိုခွဲခြားမှုမရှိလက်နက်ကြီးတွေနဲ့ရောလေကြောင်းကပါတိုက်ခိုက်ခဲ့တာကြောင့်လို့ကိုအော့စမွန်ကပြောပါတယ်
။စစ်စင်ရေးတွေမှာကျွန်တော်တော်လှန်ရေးအင်အားစုတွေဘက်ကစစ်ကောင်စီအထိုင်ချရာရန်သူတပ်စခန်းတွေကိုပဲကျွန်တော်တို့ကဥတီပြီးတော့တိုက်ခိုက်ခဲ့တာဖြစ်ပါတယ်။အရပ်သားပြစ်မှတ်တွေကိုကျွန်တော်တို့အနေနဲ့လုံးဝတိုက်ခိုက်ခဲ့တာမျိုးမရှိပါဘူး။အဲဒါပေမဲ့စစ်ကောင်စီဘက်ကတော့လေကြောင်းတိုက်ခိုက်မှုတွေအဆက်မပြတ်ပြုလုပ်ပြီးတော့အချို့လေကြောင်းတိုက်ခိုက်မှုတွေကတိုက်ပွဲဖြစ်ပွားခြင်းမရှိတဲ့အရပ်သားတွေအရပ်သားပြည်သူများနေထိုင်တဲ့ကျေးရွာတွေမြို့နေအေရီယာတွေကိုပြစ်မှတ်ပြစ်ခတ်တိုက်ခိုက်ခဲ့တာဖြစ်တဲ့အတွက်အရပ်သားထိခိုက်ဒိဆုံးမှုတွေတော့ရှိခဲ့ပါတယ်ဗျ။ဒါကစစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်မှုတွေလက်နက်ကြီးမစင်မကျင်ပြစ်ခတ်မှုတွေကြောင့်ဖြစ်ခဲ့တဲ့ဖြစ်စဉ်တွေဖြစ်ပါတယ်ဗျ
။လက်ရှိစစ်ကူနဲ့မီဒီယာဘက်မှာPDF တပ်တွေဘက်ကတိုက်ခိုက်သိမ်းပိုင်နေတဲ့အခြေအနေနဲ့ပတ်သက်လို့လဲပူးပေါင်းပါဝင်နေတဲ့မိုးကုတ်ဗျူဟာရဲ့စီဦးစီချုပ်အဖွဲ့ဝင်ကိုဝင်းမိုးကျော်က VOE ကိုခုလိုပြောပါတယ
်။တစ်တုံရနှစ်ခွန်စစ်စင်ရေးရဲ့အပိုင်းနဲ့မှာမိုးကုတ်ဗျူဟာကကျွန်တော်မိုးကုတ်မေရှင်အတွက်တည်တံ့ပါတယ်အဲ့ဒါပြင်ကျွန်တော်တို့အောက်ဖက်တောင်ဒီစင်ကူးဘက်ပေါ့နော်စင်ကူးတပိတ်ချင်းဒီဟိုပါပေါ့စင်ကူးဘက်ပေါ့နော်အဓိကစင်ကူးဘက်မှာတင်းနေနေနေတရေးအနေနဲ့ချက်တော့ရေးပိုင်းနဲ့တခြားပူပေါင်းဆောင်ရွက်မှုတွေအဓိကပါဝင်နေပါတယ်မိုးကုတ်ဗျူဟာကတော့
အဲ့တော့ဒီမိုးကုတ်ဗျူဟာအနေနဲ့ရောအခုလက်ရှိတစ်တုံညာနှစ်ခွန်စစ်စင်ရေးမှာဘယ်လိုပူပေါင်းဆောင်ရွက်နေလဲရှင်
မိုးကုတ်ဗျူဟာကတော့တခြားမဟာမိတ်တရင်တွေဖြစ်တဲ့ဒီကျွန်တော်913တရင်ပေါ့နော်913တရင်ရဲ့တခြား DNA နေမဟာမိတ် DNA နေတရင်နေနဲ့ကျွန်တော်တို့ကပူးပေါင်းဆောင်ရွက်နေတယ်ပေါ့နော်ကျွန်တော်တို့နဂိုကလေးကလည်းကျွန်တော်တို့ဒီမဟာမိတ် DNA နဲ့ကျွန်တော်တို့ပေါ့အများကြီးကူညီခဲ့တာလေပေါ့နော်အဲဒီတော့ကျွန်တော်မိုကုတ်ဗျူဟာကနေပြီးတော့မှသူတို့ကူညီရချိုးနဲ့အောင်တော်လင်းကိုဒီဇိုင်းမဲ့မှန်စူးစမ်းနေကြပါတယ်အခုလိုမျိုးကာလာမှာဒီမိုကုတ်သိမ်းယူဖို့လေကျွန်တော်တို့ကတက်နိုင်သလောက်ပေါ့ကျွန်တော်တို့တက်ဆွဲသလောက်အားလုံးကစူးစမ်းပြီးတော့ပူးပေါင်းပါဝင်နေပါတယ်ဗျ
ဒီလိုမျိုးစစ်စင်ဒီတိုက်ပွဲတွေကိုဟိုလှုပ်ဆောင်နေနေမှာဟိုရေဆိုင်ရတဲ့အခက်ခဲတွေရောဘာတွေလဲရှင်
ကျွန်တော်တို့အခုလိုမျိုးမျိုးတွေသိမ်းတဲ့ခါမှာလွယ်လွယ်နဲ့ကူသိမ်းရတာမဟုတ်ဘူးပေါ့ကျွန်တော်တို့ရဲဘော်တွေပေးဆက်ရတယ်ရှိတယ်အဲ့ဒါပါပဲကျွန်တော်ချို့ဆိုရင်လက်နဲ့အင်အားဒီခဲရန်ကြီးကျွန်တော်ဖြည့်တင်ရတယ်ရှိတယ်ပြီးတော့နီးပညာဖြည့်တင်ရတယ်ရှိတယ်ပေါ့နော်အဲ့ဒါတွေအခက်ခဲတွေပါပဲဒါပေမဲ့ကျွန်တော်တို့ကစစ်ကောင်စီကိုတိုက်တဲ့ခါမှာတော့ကျွန်တော်တို့ကစစ်ကောင်စီကျွန်တော်တို့ဘာတွေပဲတာလုံကျွန်တော်တို့တိုက်နိုင်နေဆိုတော့ကျွန်တော်တို့လူငယ်တွေရဲ့စိတ်ကြောင်မို့လို့ကျွန်တော်တို့ကလွယ်လွယ်ကူကူပဲအဲ့ဒီအခက်ခဲတွေစင်ခုံမှုတွေကိုကြော်လွားတော့တာပါပဲ
စစ်ကောင်စီတပ်စခန်းတွေကိုတိုက်ခိုက်တာပေါ့နော်နေမြေတွေကိုသိမ်းယူတဲ့နေရာမှာဒီဒေသခံအရပ်သားတွေရဲ့လုံခြုံရေးကိုရောမိုးကုတ်ဗျူဟာအနေနဲ့ကဘလို့ထက်တွက်လဲရှင်
အရက်သားပြည်သူတွေကအစိုးရကကျွန်တော် remind လုပ်တယ်ဗျနော်ဒီမိုးကုတ်ကြီးကိုစပြီးမသိငင်နေတာကျွန်တော်တို့ remind လုပ်တယ်မိုးကုတ်ကိုသိင်းယူရောမယ်ရွှေ့တဲ့လူတွေကတော့ရွှေ့ကြတယ်ဗျဒါပေမဲ့တချို့မိုးကုတ်ဒေတာကန်တွေအများစုကတော့ဗာလဲဆိုတော့ သူတို့ကအဲ့လောက်ကြီးတိတိကျကျနဲ့ဖြစ်မယ်လို့မယူဆထားဘူးမသိထားတဲ့အဲ့ဒါသူတို့ပေါ့ကြတာပေါ့ဗျာအဲဒါပေမဲ့ဒါကလည်းပြည်သူတွေကဒီလိုမျိုးမိုးကုတ်ပြည်သူတွေကအခုမှနှစ်ခုတူတူတူတိတိကျကျဖြစ်တာမြင်ဘူးတာဟုတ်အဲ့တော့သူတို့စိတ်ထဲမှာလည်းကျွန်တော်ဟိုအပြစ်လိုတော့မခံစားရပါဘူးသူတို့အဲ့လိုမျိုးဖြစ်သွားတဲ့အခါမှာအဲစိုးရင်ကြတာတောင်းကြရတာရှိတာပေါ့ဒါပြည်သူတွေကောက်ခဲ့ဖို့တချို့ဆိုရင်ကျွန်တော်တို့ဒီဟိုစစ်ဘေးရှောင်နေအခုဆိုရင်ကျွန်တော်မိုးကုတ်ကနေပြီးတော့မှဒီစင်ကူးတပိတ်ချင်းဘက်ကိုဆင်းလာတယ်ဒီစင်ကူးတပိတ်ချင်းဘက်ကရှိသမျှပြည်သူတွေအားလည်းတော့ဒီမိုးကုတ်ကစစ်ရှောင်နေကိုအများကြီးကူညီပေးနေတယ်တော့အကာအကွယ်အကူအညီတွေအများကြီးပေးနေပါတယ်တော့အဲမိုးကုတ်မြို့ထဲမှာတော့လည်းအဲ့လိုပဲကျွန်တော်ပြည်သူတွေဘယ်လိုနေရမယ်ဘယ်လိုထိုင်ရမယ်စစ်ဘက်ဆိုင်ရာမှာဆိုရင်တော့လက်နက်ကြီးကျေးလာလေးရင်းလိုင်းဘယ်လိုကာကွယ်ယူရမယ်ဆိုတာကိုကျွန်တော်တို့အမြဲတမ်းပညာပေးနေပါတယ်လို့
စစ်အာဏာသိမ်းပြီး၃နှစ်တာကာလအတွင်းတပ်အင်အား1000ကျော်ရှိလာပြီဖြစ်တဲ့မိုးကုတ်မြို့ဟာတပ်ဖွဲ့ကို2020ခုနှစ်ဧပြီလကစတင်ဖွဲ့စည်းခဲ့တာဖြစ်ပြီးလူငယ်ပညာတတ်တွေဦးဆောင်ခဲ့တာလို့ကိုဝင်းမိုးကျော်ကအခုလိုပြောပါတယ်
လူငယ်ပညာတတ်တွေအများကြီးပါပါတယ်ဗျဟုတ်ဒေါက်တာတွေတော့ကျွန်တော်တို့ဒီကျောင်းဆရာတွေကျွန်တော်တို့ဒီအမှတ်တင်းနေနေရင်းဆိုရင်ကျွန်တော်တာဝန်ခံလည်းကျောင်းဆရာပဲတရင်မှုကလည်းကျောင်းဆရာပဲခွဲမှုတွေလည်းကျောင်းဆရာပဲဗျဟုတ်အဲ့လိုမျိုးလူငယ်ပညာတတ်တွေအများကြီးပါပါတယ်ဟုတ
်အညာဒေတာစကိုင်းကအခြေအနေမှာတော့တစ်တုံညာနှစ်ခွန်ဆစ်စင်ရေးဒုတိယပိုင်းအချိန်အဟောရိုက်ခတ်မှုရှိနေတာနဲ့ပတ်သက်လို့96 soldier ရဲ့စီရေးတာဝန်ခံရဲဘော်မန်လီက VOA ကိုခုလိုပြောပါတယ်
။အော်ခုကျွန်တော်တို့ဒီမှာ1027ကာလမှာတိုက်ရင်တိုက်ပွဲဆိုရင်တော့ကျွန်တော်တို့တော့ကတော့ဆက်ဆက်မှုရှိရပေါ့ဗျာ။ရှိရဆိုတာဥမာကကျွန်တော်တို့ဒီဘက်မှာရှိရရှုံနေမှာရှိရပြူရတွေအောင်တင်းလို့ရှိရင်ဒီလေချောင်းကလေချောင်းတိုက်ခိုက်မှုကအများကြီးလာအများကြီးဗျာ။ဒီကာလမှာတို့ဗျာလေချောင်းတိုက်ခိုက်မှုကထချင်းမလာနိုင်ဘူး။ပြီးလို့ရှိရင်တို့စစ်ကြောင်းထိုးပြီးတော့တို့ရဲ့အထိုင်တက်တွေကိုအဲ့နဲ့ခရရန်ဒီရိခါရင်ဖြစ်တင်းမထားရင်အတွက်ကျွန်တော်တို့တိုက်ယူလို့ရှိရင်လေသူတို့အနေနဲ့ဗျာချက်ချင်းစစ်ကူလာနိုင်မှုချက်ချင်းမလွယ်ဘူးဗျာအဲ့လိုချင်လို့ရှိရပြကျွန်တော်တို့ပုံမှန်လေ1027ကဖြစ်နေတဲ့အတွက်ကျွန်တော်တို့လည်းအဲ့အတွက်တက်ရှိလို့ချောင်းရတာပေါ့ဗျာ
96 soldiers အဖွဲ့ကို2020ခုနှစ်အောက်တိုဘာလမှာကရင်ပြည်နယ်မှာဖွဲ့စည်းခဲ့တာဖြစ်ပြီးစစ်ကောင်စီကိုတော်လှန်နေတဲ့နေမျိုးတွေကိုလှည့်လည်သွားလာနေတဲ့စီရေးအယအကူအညီပေးနေတဲ့အဖွဲ့ဖြစ်ပါတယ်လက်ရှိရွှေဘိုမြို့နယ်ကိုရောက်ရှိနေပြီးဒေသခံတော်လှန်ရေးလက်နက်ကိုင်ဖွဲ့တွေနဲ့ပူးပေါင်းတိုက်ပွဲဝင်နေတဲ့အခြေအနေကိုတော့ရဲဘော်မန်လီကအခုလိုပြောပြပါတယ
်ဒီရွှေဘိုမြို့နယ်မှာဆိုလို့ရှိရင်တော့ဗျာဒီပူဇော်တိရွာတွေပေါ့ဒီဒေတာကံပြူရီနဲ့စစ်တပ်နဲ့ပေါင်းပြီးထိုင်ထားတဲ့ရွာများတယ်ဗျာအဲများပြီမဲ့လေကျန်တဲ့စစ်ကောင်စီရှိတဲ့နေရာနဲ့ပြူရှိတဲ့နေရာလွဲပြီးတော့ကျန်တဲ့နေရာတွေအကုန်လုံးကတို့က local PDF တွေတိုင်းရင်းတစ်ဖွဲ့တွေပကပပပရဲ့အားလုံးပေါင်းပြီးတော့ PDF တွေရဲ့ထိန်းချုပ်မှုအောင်ပါတယ်တော်များများရှိရပေါ့ဗျာခုဆိုလို့ရှိရင်ရှူမျိုးလဲမှာပဲဒီမျိုးပတ်ချက်လဲမှာတော့စစ်တပ်ကထိုင်ထားတယ်ဒါပေမဲ့မျိုးကိုကြော်ပြီးဆိုတာနဲ့သူတို့စခန်းတွေကိုဗျာကွင်းလို့ရတယ်ဝိုက်လို့ရတယ်ကျန်တဲ့နေရာဒေသအားလုံးက PDF တွေရဲ့ထိန်းချုပ်မှုအောင်ပါပဲရှိရဗျာ
အဲ့တော့ဒီရဲဘော်မန်လီတို့ကအဲ့ဒီရွှေဘိုဘက်မှာတိုက်နေတဲ့အခြေအနေမှာရောဘလို့အခက်အခဲစိန်ခေါ်မှုတွေရှိနေလဲရှင
်ပထမဦးဆုံးတိုက်ဝဲတိုက်မယ်ဆိုလို့ရင်ကျွန်တော်တို့ကြုံတွေ့ရတော့ဗျာတနက်ခေရန်ပေါ့ကျွန်တော်တို့မှာဗျာအလိုဒီလိုလောက်ချင်းလေးတစ်ခုလည်းနဲ့ကိုယ်မှာရှိတဲ့ပစ္စည်းတွေနဲ့အားလုံးစုပေါင်းပြီးတော့ဗျာဒီမှာရှိတဲ့မြေကြီးမှာရှိနေတဲ့ဖွဲ့စည်းပေါင်းပြီးလုပ်ဆောင်ကြရတယ်ဗျာအဲ့မဲ့ကျွန်တော်တို့မှာတနက်ခင်းကပြည်သူမှုကျွန်တော်တို့မှာအကန့်အသတ်ရှိတယ်ဗျာဒီရဲဘော်တယောက်ကိုကြည့်ဘလောက်တနက်ကြီးဆိုလို့ရှိရင်လည်းတနက်ကြီးကအပြီးဆိုလို့ရှိရင်ဘဏ္ဍကိုရ79ဆိုလို့ရှိရင်လည်းအပြီးဘဏ္ဍတီးပေါ့ကျွန်တော်တို့ကအဲ့ဘောင်းသုံးပြဿနာရောတနက်ခင်းပြဿနာ
အဲ့ဒီဘက်အဲ့ဒီဒီအညာဘက်မှာရှိနေတဲ့ဒီစစ်ကောင်စီကိုထောက်ခံတဲ့ပြူရွာတွေနဲ့ဟိုတိုက်ပွဲဖြစ်နေတဲ့နေရာတွေမှာတော်လန်ရေးတပ်ဖွဲ့တွေကောအကြဆုံးပြည်ဆင်မှုကိုဘယ်လောက်ရှိရှိ
ဒီရမူရတော့ကျွန်တော်တို့အနေနဲ့ကတော့ဒီစက်တက်ကိုကျွန်တော်ကဒီကနေ့တော့ဒီလိုရှိနေတဲ့စက်တက်မှာအလဲပေါ်သွားလို့ရတဲ့စက်တက်ပွဲတွေကကျွန်တော်တို့အနေနဲ့ကောင်းမှုလုပ်ပြထားနိုင်လို့ကျေးဇူးတွေတင်ပေးထားပြီပါဗျာဒီကနေ့စိုက်ပွဲတွေကမလုံလောက်ဘူးဗျာနောက်မှာဒီပွဲတွေတင်ပေးတာအဲ့လိုစဉ်းစားလို့ရှိလို့ကျွန်တော်တို့ကြည့်ရများလို့တချို့ပွဲမှာဆိုလို့ရှိရင်များပေါင်းမှန်ပေါင်းဝဲမှန်ပြီးတော့တွထွက်လွန်တာတွေဗျာလက်မောင်းကိုဝဲမှန်ပြီးတော့တွထွက်လွန်တာတွေလက်နဲ့ကြည့်တာထိပ်ပြီးတော့တွထွက်လွန်တာတွေပေါ့ဗျာအဲ့ဒါတွေကတော့ကျွန်တော်တို့အတွက်အ ဓိကဆုံးရှုံးနေရတဲ့အရာတွေပေါ့
ရွှေဘိုဘက်မှာစစ်ကောင်စီထောက်ခံတဲ့ပြူရွာတွေနဲ့တိုက်ခိုက်နေတဲ့အခြေအနေနဲ့ပတ်သက်လို့ပြူရွာတွေဘက်ကတုံ့ပြန်ချက်ရဖို့VOA ကစ조사ဆက်သွင်းနေ
တာကတော့မဲဆောက်မှာရှိတဲ့
အခုအ Joint House မှာ
မြန်မာကလေးတငယ်တွေရဲ့လက်ရှိစိတ်ပိုင်းဆိုင်ရာကျန်းမာရေးနဲ့ပတ်သက်ပြီးတော့အခုညီဆောက်ရှောက်ပြီးနေတာကိုဆက်ခဲ့တာပါမကြခင်အနာဂတ်မှာထိဆက်ပူးပေါင်းဆောင်ရွက်မှုတွေရှိနိုင်မယ်လို့မျှော်လင့်ကြောင်းရဲဘော်မန်းလေးကပြောသွားပါတယ်ရှင်
1027ချက်စီအပိုင်းနှစ်ပေါ့ဗျာအပိုင်းနှစ်ပြန်ဆောက်ရတဲ့အခါမှာတော့ကျွန်တော်တို့အညာမှာရှိနေတဲ့ဒီဒီနေ့မှရှိနေတဲ့ local တွေတိုင်းတစ်ဖွဲ့တွေနေရဗျအချိန်တော့ကျွန်တော်တို့လည်းကြာတာပေါ့ဒါတော့ဗျာကျွန်တော်တို့မြင်ရဗျပြီးရင်ကျွန်တော်တို့ဘက်ကမြန်1027ကကျွန်တော်တို့စိုင်းတိုင်းချိန်မြန်တက်ရောက်မလားပေါ့ဗျာအယောက်ရီမြစ်အရှိန်ကမ်းမယ်ဆိုတော့လှောက်ရှားမလားအယောက်ရီမြစ်နောက်ဘက်ကလှောက်ရှားပြီးတော့တက်နေဒီပါတွေပေးခဲ့တယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ကပိုအဆင်ပြေဆုံးပေါ့ဗျာ
မင်းကျင်းလိုက်ရဲ့အစီအစဉ်မှာခုတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုကြည့်ကြအောင်ပါစံစဘာအတင်းကျောက်ဥက္ကဋ္ဌနဲ့စာနယ်ဝန်ရှင်တွေဖန်စီစစ်ဆေးခံပြီးတဲ့နောက်ပိုင်းဘန်ဥက္ကဋ္ဌတွေနဲ့ဘန်တာဝေရှိသူတွေနေပြည်တော်ကိုခေါ်ယူစစ်ဆေးနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်လာပါတယ်။ချိန်ထဲမှာပဲဘန်တွေမှာငွေလူသလောက်ထုတ်ယူမရတော့ပဲအကန့်အသတ်နဲ့သာထုတ်ယူရတဲ့သတင်းတွေလည်းထွက်လာပါတယ်။ဒီလိုသတင်းတွေကြောင့်ဈေးကွက်ထက်မှာခမောက်ခမဖြစ်နေတဲ့အကြောင်းကိုစောင်းပါရှင်ပြည်သွင်းနိုင်ကတင်ပြထားပါတယ်။
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြတ်မီဒီယာမြင်ကွင်းကန်တာကနေဘန်တွေပုံမှန်မလဲပတ်နိုင်ရင်စီးပွားရေးလည်းပုံမှန်လဲပတ်နိုင်တော့မှာမဟုတ်တဲ့အကြောင်းကိုတင်ပြပြီးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါမြန်မာပြည်သူတွေရဲ့အခြေအနေတွေကတော့တပူပေါ်နှစ်ပူဆင်းလို့ပဲပြောရမလားငွေပူရကင်းမအောင်လို့ပဲဆိုရမလားမပြောတတ်တော့လောက်အောင်ပါပဲအခြေခံစားသုံးကုန်တွေဖြစ်တဲ့ဆန်စီအသားငားနဲ့ဟင်းသီးရွက်ဈေးတွေအဆမတန်တက်တယ်မြန်မာကြက်ငွေတန်ဖိုးကထိုးကြငွေကြေးကဖောင်းပွားအလုတ်ကင်ခွင်လန်းကနဲပါလာအိမ်တော်စုတွေဝင်ငွေကကျဆင်းအသုံးစရိတ်တွေကအရင်ကတည်းက3-4ဆမြင့်တက်လာဒီလိုအခြေအနေတွေကြောင့်အခြေခံလူတန်းစားတွေရဲ့ဘဝဟာမငတ်ယုံတမဲရုန်းကန်နေရချိန်မှာလူနေထူတတ်ပြီးစီးပွားရေးအချက်ချာကျတဲ့ရန်ကုန်မြို့မှာကာလဝမ်းယောဂဖြစ်ပွားတယ်ဆိုတဲ့သတင်းတွေထွက်ပေါ်လာတာတွေ့ရပါတယ်လက်တလောစစ်ကောင်စီလက်အောက်မှာကျမ်းမာရေးဝန်ဆောင်မှုတွေကညံဖျင်းဆရာဝန်သူနာပြုနဲ့ကျမ်းမာရေးလုပ်သားအင်အားကမလုံမလောက်စေဝါရီကဝယ်မရဖြစ်နေချိန်မှာကူးဆက်ယောဂါဖြစ်တဲ့ကာလဝမ်းယောဂါရဲ့အန္တရာယ်နဲ့ကြုံတွေ့နေရတာကြောင့်ရန်ကုန်မြို့နယ်ပြည်သူတွေကြားမှာစိုးရိမ်ပူပန်မှုတွေမြင့်တက်နေတယ်လို့ AR သတင်းဌာနရဲ့ရုပ်သံသတင်းတပုတ်မှာဖော်ပြထားပါတယ်ဆံပါဝင်အခြေခံစားကုန်တွေသာဈေးတွေထိုးတက်နေတာမဟုတ်ပါဘူးစေဝါဈေးတွေကလည်းခေါင်ခိုက်နေတယ်လို့ဆိုကြပါတယ်။တချို့ဈေးတွေကဈေးသာရှိပြီးဈေးကမရှိဝယ်မရဘူးဆိုတဲ့အတန်းတွေလည်းကြားနေရပါတယ်။ကင်စာသမားတဦးတောက်နေရတဲ့တလားစာဈေးဖို့ဟာ16သိန်းကျပ်လောက်ကုန်ကြတယ်။ငွေရှိပေမဲ့ဈေးကဝယ်မရဘူးလို့ထင်ရှားတဲ့စာရေးဆရာတဦးကဆိုရှယ်မီဒီယာမှာရေးသားထားတာတွေ့ရပါတယ်။နာရာရှိဝေဒနာသမားတွေဖြစ်တဲ့ကင်စာရောဂါကုသနေရသူတွေကြောက်ကပ်ပုံမှန်ဆေးနေရသူတွေဟာဒုက္ခရောက်ဆုံးဆိုကြပါတယ်ကြောက်ကပ်ဆေးတဲ့ဆေးတွေပြတ်နေတာကြောင့်ကြောက်ကပ်ပုံမှန်ဆေးနေရသူတွေဟာအသက်ဆုံးမဲ့အန္တရာယ်နဲ့ရင်ဆိုင်နေကြရတယ်လို့ရန်ကုန်မြို့ကဆရာဝန်တူကပြောပါတယ်မြမပြည်သူတွေရဲ့လက်ရှိအနေအထားဟာအနေခက်အသေးခက်လို့ဆိုရမယ့်အနေအထားမျိုးပါဒီလိုအချိန်မှာပဲစီးပွားရေးကဏ္ဍမှာအရေးပါတဲ့ဘန်တွေရဲ့တာဝန်ရှိသူတွေကိုနေပြည်တော်မှာခေါ်ယူစစ်ဆေးနေတယ်ဆိုတဲ့သတင်းတွေဗန်အငွေတွေကိုလူတလောက်ထုတ်မရပဲအကန့်အသတ်နဲ့သာထုတ်ယူရတဲ့သတင်းတွေကြဲကြဲပြတ်ပြတ်ထွက်ပေါ်လာပါတယ်ဇူလိုင်9ရက်နေ့ BBC မြန်မာပိုင်းသတင်းမှာပုဂ္ဂလိကဗန်တွေကလူတယောက်ကိုတရက်ကျပ်10သိန်းကနေသိန်း90အထိသာထုတ်ပေးတဲ့အကြောင်းမနေ့ပိုင်းနဲ့ညနေပိုင်းတောင်ထုတ်ပေးတဲ့ပမာဏမတူတဲ့အကြောင်းမနေ့ပိုင်းမှာတယောက်ကိုသိန်း30ထုတ်လို့ရပြီမဲ့ညနေပိုင်းမှာ10သိန်းသာထုတ်လို့ရတဲ့အကြောင်းဗန်ကရှိတဲ့ငွေကြေးအပေါ်မူတည်ထုတ်ပေးနေတဲ့အကြောင်းရန်ကုန်မြို့ကပုဂ္ဂလိကဘဏ်ကြီး၄ခုရဲ့အခြေအနေကိုစုံစမ်းဖော်ပြထားတဲ့သတင်းကိုတွေ့ရပါတယ်။ဒါအပြင်ဆီယာနာသိမ်းပြီးနောက်ပိုင်းဖွင့်ရတဲ့ special account တွေဟာလူတလောက်ထုတ်ယူခွင့်ရှိရာကနေအခုအခါမှာတော့အကန့်အသတ်နဲ့သာထုတ်ယူခွင့်ပြုတော့ကြောင်းလဲ BBC သတင်းမှာဖော်ပြထားပါတယ်။အလားတူပါပဲဇူလိုင်9ရက်နေ့မှာဖော်ပြခဲ့တဲ့ဘဏ်များကိုဘဟုဘဏ်ငွေထုတ်မပေးနိုင်တော့ဆိုတဲ့ AR သတင်းဌာနရဲ့အဆောင်ပါမှာ Boho Banga Bandakugu, de ye, Tain Tong Aya Jetta, Tobe, Jong, Dabien, Boho Banga, Zola now Sombama, Topian get it. Digitan we beach him, Sanya, Topian jet now by Bandriha, Digitan we beach him, online we beach him, Mune. Long Ancient we young, we Rebian Mudrigo, Ganta Kejong. Long Ancient online we beach him, Muku, Amyazo, Tain de Artida, Bulo Nanjong, Pobia Tavare. Dabien, Camboza, Eari Banwe, Take down Banjidia, Darwin Shidurigo, Nebido call you Sisi Kayari, so that the Rendu Trapola be now by Ma, Akulu, Banduyang, we talk by Mugu, Ganta Lara, Piedelu, Eari the Ringa, so bare. Dabi me, Bimbazi, what Emma, Mueda Lujin, Tindiago, Conna Donja, Biare, Mongo Zigua, Bolare, Johnle, Eari Sombama, Popia Tabare. Sulan say a kitty media the Remaro. Yuma Ban Ugata Udainwe, CEO Uba Mounsen Abawin, Yuma Ban Rider Go Ugu, Mwejikoa Chamune, Pansi Sinide, Sura Drengu, Popia Tarale, Duyabare. Zulan Sayene, VOE, Sikonsi, Ban Siwe, call you Mubo, don't that shed the Remale, Ban Ugata Rigu, Liuwe, Siwe call you the Dren Pau Jabi Renau, Gambosa Banye, online banking the Kulo Yadore, Popia Tara, Duyabare, Dabien. Siwa ilong ancient Uga, Ban Ugatari, Nayagari, Bandri Madawan Shida, Taisonga Ludigo Kore Suro, Tinje Mumune, Ludiga Bobido, Shock Pidwajari, Ziguatema, Akonon Kamogamari, Pikunelu, Piojongle, Vio Idrema, Popia Tavare Kitty Siwa is Nema, Banlong Andrega, Adiga Jare, Siwa once on Muru, Bini Daba. Banongani Poma Maleba Naye, Siwa Leba Muale, Beluma Poma Pianizia Mashibabu. To Duave, Zenon Suragale, Yanua Welua Poma, Ziqua Tamataba. Zenon Sura may be Tamalu Yanai de Yamahodalu, Long Ashenugu, Pansi Sisi, a year you de Nilan a Pieshin Lule, Yanai de Yamhobau. Socialist Siwa is in it. A may be Siwa is in it, Jen don't get it. So be a Pidonsu, a she Germany, Yugoslavia. Poland, Hungary, Romania, Asashi, She Uroba, Nangan Rui, Tatanguya Guza Jokala Rima, Anachin Suya Rebu Legeja, Nangan Rebu Wegejara, Mami Jau Maba. Leshi Cheni Riga, Bojo Muji Meonai Usone, Sikon Siha, Nangaye Siwa Yegu, Dote Alma Sultane, Bongman Leba Aundong, Swansong Nai Mishibu Sura, Lebima Sendwadalu, Ado Tinshani Babi. Alaruave, Nangae Yale, Makaindue, Mapishin, I know Usura, a shame on Pianade, Pirinsim Miga, that they piani babi. Sigonsigo, Diana Pidurim Sultane, a say and sem, yes, make Taukan get it, de Yogadong, a lomishido Usura, Tamara Udensin ye, Solana Sakone ye, de Obi Kisin, Pima, the Renri Portuela Relu, Gaba Media Riga, Taupia, Yeda La Jara, Duini Yabare. Dajong, Anna then Sikonsia, Mirkanda see Majone, do you do it and such on him as so in? Sanji Lila do the Wiban Jadalu, Ja Shonang and the Kusi, Melemadu Yashi Duanai de Surago, the rebuke them are. Dajonle, Paul Greeninga, Sikonsia, Duro Manayin, Duro Mochoyayin, a go long of Piersi Pime, Sure, Chenka Mumune, Losauni Relu, Yakan Bina Mia Baima, Bari and Manage Pinny the Le Sure Sambama. Mache bi yida tabare kamya.
Kobi zena ye si zema kuro ISP nyama ye mingu che masumya lego yalu laba bi. Di ba maro yadi uru bedo ka jango tauta tempia tabare.
ကစတင်ခဲ့တဲ့အန်နီညိုဖြစ်စဉ်တွေရဲ့နောက်ဆက်တွဲရာသီဥတုပြီးတွေကိုပြည်သူတွေခံစားနေရစေဖြစ်ပါတယ်။မိုးဦးနဲ့မိုးလေကာလာတွေမှာဖြစ်လေရှိတဲ့ရေကြီးရေရှမ်းမှုပြင်ဝမ်ယောဂါတွေကိုပါပြည်သူတွေရင်ဆိုင်နေကြရပါတယ်။ဒီအခြေအနေတွေနဲ့ပတ်သက်ပြီးISP မြန်မာရဲ့အခုတစ်ပတ်မြင်ကွင်းကျင်းမှတ်စုမှာအကြောင်းအရာအခြေပြုပိုင်းခြားဖော်ပြသွားပါမယ်။ လက်နက်ကင်ပဋိပက္ခတွေရဲ့အလဲမှာမြန်မာပြည်သူတွေဟာတဘာဝဘေးယောဂဘေးနဲ့စီးပွားရေးချွတ်ချုံကြမှုကို တပြိုင်နက်ခါစီခံနေရပါတယ်ကချင်ပြည်နယ်စကိုင်းမကွေးနယ်မန္တလေးတိုင်းအပါအဝင်နိုင်ငံရဲ့နေရာတချို့မှာရေကြီးရေရှမ်းနေပါတယ်တနိုင်ငံလုံးကမြို့နယ်ပေါင်း45မြို့နယ်လောက်မှာရေကြီးရေရှမ်းမှုကြုံရနိုင်တယ်လို့မိုးလေဝသဌာနကသတိပေးထားတာပါစစ်ကောင်စီကဆိုရှယ်မီဒီယာကိုကန့်သက်ထားတာကြောင့်လိုအပ်တဲ့သတင်းအချက်အလက်တွေအချိန်နဲ့တပြေးညီမရနိုင်ခဲ့ကြပါဘူးစစ်ဆောင်ရတဲ့ပြည်သူတွေဟာအခုတခါရေဘေးကနေလဲပြေးနေရသလိုစိုက်ခင်းတွေလည်းပျက်စီးရပါတယ်ဇာတိဥတုဘေးတွေနဲ့အတူပြင်းထန်ကာလဝန်ရောကလည်းလူနေထူထပ်တဲ့ရန်ကုန်မြို့တော်မှာပြန့်နှံ့နေပါတယ်ဇူလိုင်လဇန်ပိုင်းကစတင်ပြီးရန်ကုန်ကမြို့နယ်တချို့မှာစတင်ပြန့်နှံ့ခဲ့တာပါအခုဖြစ်တဲ့ကာလဝန်ရောဂါဟာလူသေဆုံးတဲ့အထိဖြစ်နိုင်တယ်လို့ဆိုပါတယ်ဇူလိုင်17ရက်အထိလူဦးရေ300ကျော်ကူးစက်ခံခဲ့ရပါတယ်လူသေဆုံးသူမရှိသေးဘူးလို့တော့စစ်ကောင်စီကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်မြန်မာနိုင်ငံရဲ့ပြည်သူ့ကျန်းမာရေးစောင့်ရှောက်မှုစနစ်ဟာအာဏာသိမ်းပြီးနောက်ပိုင်းမှာကြီးကြီးမားမားယိုယွင်းနေခဲ့တာပါ ISP မြန်မာရဲ့အချက်အလက်တွေအရမြို့နယ်130မှာရှိတဲ့မြို့နယ်ဆေးရုံတွေရဲ့တဝက်လောက်မှာဝန်ဆောင်မှုမလုံလောက်မှုတွေရှိနေပါတယ်နိုင်ငံတော်အမှာစစ်ပွဲတွေပြင်းထန်နေတဲ့အပြင်ဥတုရာသီဘေးနဲ့ရောဂါပိုးဘေးတွေကြောင့်မြမလူအဖွဲ့အစည်းပေါ်တက်ရောက်မှုကြီးမားစေပါလိမ့်မယ်မြမလူအဖွဲ့အစည်းဟာအဲ့ဒီလိုလူမှုဒုက္ခတွေကြောင့်ရုန်းကန်နိုးထနိုင်စွမ်းချိနဲ့နေတာပါအကျိုးဆက်ဖြင့်နိုင်ငံရေးတရားဥပဒေစိုးမိုးရေးနဲ့လူမှုစည်းဝါးဂေယစနစ်တစ်ခုလုံးမှာပြဿနာတွေတိုးလာနိုင်ပါတယ်လက်နက်ကိုင်တော်လှန်ရေးတပ်ဖွဲ့တွေရှင်သန်ရပ်တည်ရေးနဲ့တော်လှန်ရေးလုပ်ငန်းစဉ်တွေအပေါ်လည်းတက်ရောက်စေနိုင်ပါတယ်ပြည်သူကိုကူညီကယ်ဆယ်ရေးနဲ့မိမိတို့အဖွဲ့အစည်းရှင်သန်ရပ်တည်ရေးတို့အကြားပြားများဖွဲ့ရပါပဲ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လက်ယုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ။အခုဆက်ပြီးတော့လူမှုမြင်တွေကိုနားထောင်ကြအောင်ပါ။မြန်မာပြည်မှာပေးစာတွေကိုမအေးတန်တော်ကအခုလိုတင်ပြပြန်ကြားထားပါတယ်ခင်ဗျာ။
ကျင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံနဲ့နေဖြစ်ပါစေသောရရှိမရှင် VOE ကိုရေးလာတဲ့သောရရှိနေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးစာတွေသောရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်အခုအရင်ဦးဆုံးသောရရှိနေရဲ့မှတ်ချက်တွေနဲ့စာချင်ပါတယ်သတိရေးပြတော့မှမဟုတ်ဘူးလို့ရေးလာပြီးတော့တကယ်လဲစာမေးရတဲ့အမနေကောင်းပါရဲ့နော်နာမည်တော့ဟိုတယ်လုံးကထည့်မပြောနဲ့ဆိုလို့ဒီခါလဲထည့်မခေါ်လိုက်တော့ပါဘူးအခုစာပြန်ရေးလာတာတွေ့ရလို့ကျေးဇူးတင်ပါတယ်သူတော်တော်လေးပဲရေးလာတာပါမင်္ဂလာပါ VOE တဲ့ဒီရက်ပိုင်းထဲမှာမြန်မာပြည်သူတွေရဲ့ကြီးမားတဲ့စိန်ခေါ်မှုတွေမြန်မာနိုင်ငံရဲ့သတင်းတွေကိုပတ်ပေါင်းစုံကနေအချိန်နဲ့မျှတောင်းဆက်အောင်တင်ဆက်ပေးနေတဲ့ VOE ရဲ့သတင်းတွေကိုအာရုံစိုက်ပြီးတော့နားထောင်နေရပါတယ်လမ်းပြောင်းနေရသူဖြစ်လို့ VOE ကျေးဇူးပါ VOE မိသားစုတွေအားလုံးကျန်းမာကြပါစေတဲ့ဟုတ်ကဲ့ပါအမလည်းကျန်းမာပါစေလို့ပြန်ပြီးတော့ဆုတောင်းပါတယ်ရှင်အစီအစ ြန်လေးတစ်ခုအကြံပြုချင်ပါတယ်လို့ရေးလာတဲ့သောရရှင်ကတော့ Moonlight ဆိုတဲ့သောရရှင်မှာကျွန်တော်တို့မြန်မာနိုင်ငံသားအများစုပညာရေးမှာလူများစုကအထက်တန်းမအောင်ကြတာများလို့ကျွန်တော်တို့30အရင်ပတ်ဝန်းကျင်နေဘွဲရတွေလည်းတော့ရှိပါတယ်တဲ့ဒါပေမဲ့အတွေ့အခေါ်ပိုင်းကတိတ်ပြီးတော့မမြင့်ပါဘူးဒါကြောင့်မလို့နိုင်ရှင်ချက်တစ်ခုအနေနဲ့နိုင်ငံတကာကကလေးလူငယ်အရွယ်ပေါင်းစုံကိုခေါင်းစဉ်အနေနဲ့ကိုယ့်ရဲ့အမြင်ကိုယ့်ရဲ့အတွေ့သူ့အမြင်သူ့ရဲ့အတွေ့စသဖြင့်ရွှေနှွေးနိုင်ရှင်ချက်ပုံလေးတွေကိုအစီအစဉ်တစ်ခုအနေနဲ့မြင်ရခြင်းပါတယ်လူငယ်တွေအတွေ့အခေါ်မြင့်လာစေခြင်းလို့ပါဒီအစီအစဉ်မှာလူတန်းစားမှုရဲ့ပါဝင်နိုင်ရင်အတွေ့အခေါ်တွေတိုးတက်လာနိုင်ပါတယ်လို့မြင်မိပါတယ်ဆိုတော့အကြံပြုစာရေးလာပါတယ်ရှင်ဟုတ်ကဲ့ပါ program idea ပေးလာတဲ့အတွက်ကြောင့်မလို့အထူးကျေးဇူးတင်ပါတယ်နော်မနက်ရင်ကလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေတွေကြုံတွေ့နေရတဲ့လူမှုရေးရာကိစ္စအဝဝတွေနဲ့ပတ်သက်ပြီးတော့သောရရှင်တွေကိုပိုင်းထင်မြင်ယူဆချက်တွေကိုရေးလာတဲ့စာတွေကိုလည်းလက်ခံရရှိပါရနော်ဒီထဲကစာတွေထဲမှာသောရရှင်တယောက်ရဲ့စာရှိတစ်စောင်ကိုဖော်ပြပေးကြပါတယ်စာကတော်တော်လေးရှည်လို့ကျွန်မတော်တော်လေးကိုခြုံထားပါရနော်ဒီသောရရှင်ကကျွန်တော်ကတက်မတော်ကွန်ပျူတာနဲ့နှိပညာသိပံကျောင်းဆင်တက်မတော်သားဟောင်းတူပါတဲ့နေပြည်တော်မှာတာဝန်ထမ်းဆောင်ခဲ့ပူပါတယ်ကျွန်တော်တက်မတော်ဘိုးချုပ်နဲ့အနောက်ပိုင်းတိုင်းတိုင်းမှုကိုဥတည်ပြီးတော့စကားတစ်ခုလောက်ပြောချင်ပါတယ်ဆိုတော့စာရှိတစ်စောင်ရေးလာတာဖြစ်ပါတယ
်အင်တာနက်ကိုတည်ထားပြီးဖြစ်တဲ့ကျွန်တော်မြန်မာနိုင်ငံမြန်မာလူမျိုးတွေကိုမြောက်ကိုရီးယားလိုအုပ်ချုပ်နိုင်ဦးမယ်လို့ယုံကြည်တာလားမေးချင်ပါတယ်ဘလို့ပဲဆိုဆိုလက်ရှိဖွဲ့စည်းပုံနဲ့ဆရာနာရှင်စနစ်ဟာခင်ဗျားတို့တက်တမ်းမကုန်ခင်ခင်ဗျားတို့မသိခင်ပျက်စီးမှမုတ်ချမလွဲပါလူတွေကိုရရဆက်ဆက်တက်ဖြတ်ဘုံတွေကျဲပြီးတော့တိုင်းပြည်ကိုအလုံးစုံဖျက်ဆီးပြီးတော့မှကိုတူတယောက်တက်တန်းရှိဖို့လက်အောင်ငယ်သားတွေရဲ့တက်ပေါင်းများစွာကိုဇတိနေသူနောက်ကလိုက်နေမယ်ဆိုရင်တော့ကိုသားစဉ်မျိုးဆက်တွေလူတွေနဲ့အတူလူလိုနေရအောင်မယ်လို့ထင်နေပါလားဗိုလ်ချုပ်တွေတိုင်းမှုတွေအနေနဲ့လုပ်ပိုင်ခွင့်တွေအများကြီးပါလက်ရှိဗိုလ်မှူးချုပ်အဆင့်တွေတည်ကြတာစစ်ရှုံးတဲ့ဗိုလ်မှူးချုပ်တွေလည်းဖမ်းခံရတာတွေသိမှာပါတက်ခဲ့ရစ်တဲ့ဘောအကောင်းဆုံးတွေလက်တလို့ရောက်ရှိနေတဲ့ရည်ရက်ဌာနချုပ်ကိုပိုင်ဆိုင်ပြီးတော့တိုက်လျင်တချို့တဝက်ကိုခေါ်ယူအသုံးပြုနိုင်တဲ့စစ်မျက်နှာကလူတယောက်ကပြည်သူဘက်ကရက်ပြီးတော့တက်မတော်ကိုအပြောင်းလဲလုပ်ချင်ရင်ဖြိုပြဲတက်ပြက်ကြီးကဘယ်နည်းရက်ရည်တည်နိုင်အောင်မလဲကျွန်တော်တို့တက်မတော်သားချင်းချင်းသိပါရယ်ပြည်သူတစ္ဆာကိုစောင့်တည်ပြီးတော့တိုင်းပြည်ကာကွယ်ရေးတာဝန်ကိုပဲထမ်းဆောင်လို့တဲ့စစ်သားစစ်စစ်ဖြစ်နေတက်တိရှိကြဖို့လိုပါရယ်ဗျစစ်တပ်ကလူတွေကပါလာတဲ့စီနီယာတွေကိုကြောက်ရွံ့မှုကနိုင်ငံအနာဂတ်နဲ့တားဆင်မြည်ဆက်ကိုနလန်မထူနိုင်တဲ့အထိထိခိုက်စေပါကိုတားဆီးရပါလိမ့်မယ်
ဒီတော့ရှင်က2018ခုနှစ်လောက်တော့ကကျွန်တော်အသုံးပြုသမျှအကောင့်နေနဲ့ video ကိုအစစ်မပြတ်အားပေးခဲ့တာတနားရီစာသတင်းတွေကို video မကြည့်နေမှလည်းကြက်လေးတက်ပြီးတော့အမြဲနားထောင်ဖြစ်ပါတယ်ဆိုတော့စစ်ပြေးကြီးဆိုတဲ့တော့ရှင်တက်မတော်ဘိုးချုပ်တွေနဲ့အနောက်ပိုင်းတိုင်းတိုင်းမှုကိုဥတီပြီးတော့စကားတစ်ခုပြောချင်ပါတယ်ဆိုတော့ဒီစာကိုရေးလာခဲ့တာဖြစ်ပါတယ်ရှင်အခုတော့ရှင်တွေရင်ဖွင့်စာတွေကိုဆက်ပြီးတော့ဖော်ပြပေးခြင်းပါတယ်။ခင်မကောင်းလို့အကောင်းတော်မဖော်ပြပါနဲ့ဆိုရဲတော့ရှင်က
မင်္ဂလာပါ။ BOE ဖွဲ့သားအားလုံးကိုကျမ်းမာစိတ်ချမ်းသာကြပါစေ။ထို့အတူအမိမြမအပြေကြီးလည်းစစ်မိတ်စာတွေရဲ့လက်အောက်ကအမြန်ဆုံးလွတ်မြောက်ပါစေ။ဖွားစုလက်ထက်ကလူလျှက်စစ်မီတွေအမြန်ပြန်ပေးနိုင်ပြီးကုံစင်းနှုံးတွေလည်းပုံမှန်ပြန်ရောက်နိုင်ပါစေလို့အခါခါဆုတောင်းလိုက်ပါတယ်။ခင်မကောင်းလို့အကောင့်တော့မဖော်ပြပါနဲ့နော်။
ဒီနှုံးအလိုမျိုးလျှက်စင်မီအမြန်ရရှိပြီးကုံစင်းနှုံးလဲပုံမှန်ပြန်ဖြစ်ပါစေဆိုတဲ့ဒီသောရရှင်ဆူတောင်းလာတာဖြစ်ပါတယ်။နောက်ထပ်သောရရှင်တစ်ယောက်ကတော့မူဆေကသောရရှင်မှာသူတို့နေမှာကြုံနေရတဲ့အဖြစ်အပျက်နဲ့ပတ်သက်ပြီးတော့ခုလိုမျိုးရင်ဖွင့်စာရေးလာပါတယ်ရှင်
။မူဆေမှာပြန်ပြီးရွှဲဓမြတိုက်မှုတွေနေ့စဉ်ရဆက်ဖြစ်ပွားနေပါတယ်။ကလေးလူကြီးမကျက်အိမ်တဲထိဝင်ရောက်ဖမ်းဆီးပြီးတိမ့်တောင်ချီတောင်းခံရပါတယ်။ဖန်စီခံသူတွေကိုလည်းနှီးမျိုးစုံနဲ့ညှင်းပန်းနှိပ်စက်ပြီးမိဘဆွေမျိုးတွေစီကိုဖုံးဆက်ပြီးငွေညှစ်ပါတယ်။ဆက်ကဆက်ကတိုင်းပြည်ကိုအုပ်ချုပ်နေရဆိုပြီးပြည်သူ့ဘဝတွေလည်းလုံခြုံမှုမရှိပါဘူး။စီးပွားရေးလုပ်ငန်းကြီးတွေကအစအိမ်ဆိုင်တွေအစုံအဖွဲ့ပေါင်းစုံကဘိုင်ဘာကနေတမျိုးစာနဲ့တည်းဆက်ကြီးကောက်နေကြရတယ်လေ။ဆိုင်တွေအိမ်တွေပိတ်ရှောင်နေကြရတာတချို့အိမ်တွေဆိုနှစ်ခါဆွဲခံရပါတယ်။အဲ့ရကြောင့်လည်းတင်းချောင်နေရပါတယ်။မူဆယ်မျိုးအခြေအနေကိုမြေပြင်သတင်းထောက်ဆေလွတ်ပြီးစုံစမ်းစီခြင်းပါတယ်
။မူဆယ်အခြေအနေကိုမြေပြင်သတင်းထောက်လွတ်ပြီးတော့စုံစမ်းပေးစီခြင်းပါတယ်။ဆိုတော့ဒီတော့ရရှင်စာရေးတောင်းဆိုလာတာဖြစ်ပါတယ်။ yin point la de duri de ma su yin ho de long a be myama phi ga agent ni si ga a lo ta ma de ko 330 jaw yu pyo time ma a sin me phi yin ma ku ni bu so ra tri pe chin ma de lo yee la de tora shin ko so jaw a khu le ei time ma joun ni ya de a khae khae ne pat de pyo sa da saung thai yee la ba de
Jesus ba VOA အဖွဲ့သားအလုံးမင်္ဂလာပါလို့နှုတ်ဆက်လိုက်ပါတယ်ကျွန်တော်ကတော့ပလဲနေသားတယောက်ပါကျွန်တော်တို့မြန်မာနိုင်ငံကနိုင်ငံရေးမကောင်းလို့ပြည်ပထွက်အလုံးလုံးနေရပြီမဲ့အမိမြေမှာရှိတဲ့မိသားစုတွေနဲ့ခွဲလာပြီးအလုံးလုံးနေကြရတာခက်ခဲပါတယ်ပြည်ပနိုင်ငံတွေမှာလည်းမြန်မာနိုင်ငံသားဆိုအနေခံဘဝကမလွယ်ပါဘူးပွဲစားဂုဏ်သွေးဆုပ်သူတွေနဲ့ရွှေပြောင်းအလုံးသမားတွေရဲ့ဘဝကိုရင်ဖွင့်လိုက်ရပါတယ် Jesus ba VOA
ဒါမြမပြမအခြေအနေမကောင်းလို့ထိုင်းကိုသွားပြန်တော့လေအခြေအနေကခက်ခဲပါလေဆိုရဒီတော့ရှင်ရေးလာတာပါဒါမဲ့လေမြန်မာနိုင်ငံမှာအခုအစ်မူတန်ဥပဒေကြောင့်ထိုင်းနိုင်ငံကိုလူတွေထွက်ပြေးတဲ့ထွက်ပြေးဆိုတဲ့သတင်းတွေကိုနေ့စဉ်ကြားနေရပါတယ်နော်ထိုင်းနိုင်ငံကသွားရရှိရေးလာတဲ့နောက်ထပ်စာတစောင်းကိုလည်းဖော်ပြပေးခြင်းပါရနော်ဒီသွားရရှိကထိုင်းနိုင်ငံမှာအလုံးလုံးရင်လာဆောင်ပေးပေးထားတဲ့သတင်းမှကိုတိုင်ကျင်တာဘယ်မှာတိုင်ရမလဲမသိဘူးဖြစ်နေလို့တဲ့ဖုန်းနံပါတ်လေးရှိရင်ညွှန်ပေးပါ။အရင်အခက်ခဲဖြစ်နေပါတယ်။အခုအလုပ်လည်းမဆင်တော့ဘူး။သူတို့မှအထောက်အထားကုန်ရှိပါတယ်။အဲ့ဒါလေးတစ်စိမ့်လောက်ကူညီပါဆိုတော့တော်ရရှင်နိုင်နိုင်ရှမ်းတိုင်းရင်းသူတွေအစားစုပြီးရေးလာပါတယ်။ဟုတ်ကဲ့ပါ။အဲ့မှာမဲဆောက်မှာအလုပ်သမားအကူအညီပေးရင်အဖွဲ့အစည်းတွေရှိပါတယ်နော်။အဲ့အဖွဲ့အစည်းတွေကတော့မကြာခဏအဲ့လိုမျိုးဒီမြန်မာနိုင်ငံကရွှေပြောင်းအလုပ်သမားတွေဒုက္ခရောက်နေတဲ့ကိစ္စရပ်တွေကိုလိုက်လံဖြေရှင်းပြီးတော့ကူညီနေရဆိုတဲ့တဲ့တင်ကြားရပါတယ်ရှင်။တစ်ချက်လောက်ဆက်သွယ်ဆုံးဆန်းကြည့်ပါနော်။တော်ရရှင်ရဲ့ရင်ဖွင့်စာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါရင်တော့အားလုံးအတွက်ပုံမကောင်းမွန်အစဉ်ပြေတဲ့နေ့ရက်တွေအမြဲဆုံးပိုင်ဆိုင်နိုင်ပါစေလို့ဆုတောင်းပါတယ်ရှင်ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုရိုင်းထွေးကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းချင်းချင်းယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bambi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVOA Bambi's News ဆိုရယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်သလို VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါလိမ့်ရှင်။ရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရှင်းပြစာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမဧသနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။သွားရှင်နေအားလုံးဘေးရန်တွေကင်းရှင်းရှင်လန်းချမ်းမြေကြပါစေရှင်။
ခုဆက်ပြီးကဘာတလောထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။ပြည်ထောင်နိုင်ငံ Norfolk မြို့က Congam ရွာကလေးမှာပြီးခဲ့တဲ့ပတ်ကကဘာခရီးအပြေးပြိုင်ပွဲတစ်ခုကျင်းပခဲ့ပါတယ်။ Slovenia နိုင်ငံမှာလည်းဒုတိယကြိမ်မြောက်ရေဘောဗောလီဘောပွဲကိုပြီးခဲ့တဲ့ပတ်ကကျင်းပခဲ့ပါတယ်။အဲဒီလိုကဘာတလောကထူးထူးခြားခြားသတင်းတွေကိုကိုငင်းကျန်းနဲ့မခင်ဖြူထွေးတို့ကတင်ဆက်ထားပါတယ
်။ပြည်ထောင်နိုင်ငံ Norfolk မြို့ကကိုဟန်းရွာကလေးမှာပြီးခဲ့တဲ့သတင်းပတ်ကကမ္ဘာခရီးအပြေးပြိုင်ပွဲကျင်းပခဲ့ပါတယ်။မိုးရေရွာနေပေမဲ့လို့လည်းအခုပြိုင်ပွဲမှာခရီးအကောင်150ကျော်ပါဝင်ရှင်ပြိုင်ခဲ့တာပါ။မိုးရွာတာကလူတွေအတွက်စူးစူးထိုင်းထိုင်းနဲ့နေလို့သိပ်မကောင်းလာပေမဲ့လို့ခရီးတွေအတွက်ကတော့စိတ်ကြိုက်ရသည့်ဥရုဖြစ်ပါတယ်လို့ဒီပွဲကိုစီစဉ်သူတို့ကပြောပါတယ်။ဒီပြိုင်ပွဲမှာအနီရောင်မြင်းဝိုင်းနဲ့အနက်ရောင်မြင်းဝိုင်းနှစ်ထပ်ရှိပြီးတော့ခရီးတွေဟာအထက်ကအပြင်ကို ဘယ်ကောင်ကအရင်ရောက်တယ်လဲဆိုတာအပြည့်ပြန်ကြပါတယ်သူတို့ပြေးတာနှေးလို့နာကြောင်လေပြန်ပွဲစတာနဲ့လူတွေကလက်ဖက်ရည်လေးတောက်ကိတ်မုန်လေးစားပြီးပြန်လာရင်တောင်မှပြန်ပွဲကမပြီးသေးတာမျိုးနဲ့ကြုံရတတ်ပါတယ်1960ပြည့်နှစ်တွေကစတင်ကျင်းပခဲ့တဲ့ဒီခရုအပြည့်ပြိုင်ပွဲမှာ Jeff ဆိုတဲ့ခရုလေးအနိုင်ရသွားခဲ့ပြီးဆက်ဝိုင်းအပြင်ဘက်ကို4မိနစ်နဲ့30စက္ကန့်အတွင်းထွက်နိုင်ခဲ့တာပါဒါပေမဲ့လည်းဂျာဟာ1995ခုနှစ်ကအာချီဆိုတဲ့ခရုလေးတင်ထားတဲ့စံချိန်ဖြစ်တဲ့2မိနစ်နဲ့စက္ကန့်20ကိုတော့မချိုးနိုင်သေးပါဘူးရှင
်စလိုဗေးနီးယားနိုင်ငံမြို့တော်လူမီယာနာမှာဒုတိယအချိန်ကြောင့်ရေဘော်ဗောလီဘောအားကစားပွဲကိုပြီးခဲ့တဲ့ပတ်ကကျင်းပခဲ့ပါတယ်။မြို့ကိုဖြတ်သန်းစီးဆင်းနေတဲ့လူမီယာနာနီကာမြစ်ထဲကဗောလီဘောကစားကွင်းတွေကို15စင်တီမီတာလောက်ရေထဲမှာနှစ်ထားတာဖြစ်ပြီးအဲ့ဒီပုံမှာကစားရတာပါ။နိုင်ငံတကာကဗောလီဘောအားကစားသမားတွေအပျော်အနေနဲ့လာရောက်ရှင်ပြိုင်ခဲ့ကြပြီးအမျိုးသမီးနဲ့အမျိုးသားပြိုင်ပွဲဆိုပြီးကျင်းပခဲ့ပါတယ်။ကစားပွဲမှာအနိုင်ရတဲ့ပထမရတဲ့အသင်းကိုယူရို1500နဲ့ဒုတိယရတဲ့အသင်းတွေကိုယူရို1000စီဆုချင်းမြင်ခဲ့ပါတယ်။ကဘာလက်ခီးသွားတွေကိုဆွဲဆောင်တဲ့အနေနဲ့ရောပတ်ဝန်းကျင်ထိမ့်သိမ်းဆောက်ရှောက်ရေးရေရှည်ခံတဲ့စီးပွားရေးနဲ့တန်ရှင်းတဲ့ရေရရှိရေးစားတဲ့ရည်ရွယ်ချက်တွေနဲ့အခုလိုရေဘော်ဗောလီဘောအားကစားပွဲကိုကျင်းပခဲ့တာပါခင်ဗျာ
။ကဘာအပူဆုံးနေရာဒေသတစ်ခုဖြစ်တဲ့အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်နဲ့ဒီဘာရာပြည်နယ်အဆက်မှာရှိတဲ့ Death Valley အမျိုးသားဥယျာဉ်မှာစံချိန်တင်လောက်အောင်ပူပြင်းပြီးကဘာလက်ခီးသွွားတွေကိုဆွဲဆောင်နေပါတယ်အခုနှစ်နွေရာသီလာမယ့်ရက်ပိုင်းတွေအတွင်းမှာမကြုံဘူးလောက်အောင်ပူမယ်လို့ခန့်မှန်းထားတာကြောင့်အပူဒဏ်ကာကွယ်ရေးနှိုးဆော်ချက်တွေလည်းထုတ်ပြန်ထားပါတယ်လာမယ့်ရက်ပိုင်းတွေအတွင်းမှာဒီနေရာရဲ့အမြင့်ဆုံးအပူချိန်တွေက130ဒီဂရီဖာရင်ဟိုက်ဆယ်စီယပ်နဲ့ဆိုရင်တော့54ဒီဂရီဆယ်စီယပ်နားကိုကတ်နေမှာဖြစ်ပြီးလက်ရှိတင်ထားတဲ့စံချိန်ကိုတော့ချိုးနိုင်အောင်မဟုတ်ပါဘူးဒါပေမဲ့လေပြီးခဲ့တဲ့ရက်ပိုင်းတွေကပူခဲ့တဲ့အပူချိန်ဟာတချို့နေရာတွေမှာဆိုရင်နေ့စဉ်မှတ်တမ်းစံချိန်ကိုတော့ချိုးပါတယ်။ဩဂတ်လ2020ခုနှစ်မှာ130ဒီဂရီဖာရင်ဟိုက်ကိုရောက်ခဲ့ပြီးဒါဟာဖြစ်ပြီးခဲ့တဲ့နှစ်တရာအတွင်းမှာအပူဆုံးဖြစ်ပါတယ်။2021ခုနှစ်မှာလည်း130ဒီဂရီအထိရောက်ခဲ့ပြီးတော့လာမယ့်အပတ်တွေမှာလည်း130အထိရောက်မှာမို့စံချိန်ချိုးသွားအောင်မလားဆိုပြီးစောင့်ကြည့်နေကြပါတယ်။ပြီးခဲ့တဲ့သတင်းပတ်တွေတုန်းကတော့ကယ်လီဖိုးနီးယားပြည်နယ်ရဲ့လူဦးရေ36တန်းအမေရိကန်ပြည်ထောင်စုရဲ့ဆယ်ရာခိုင်နှုန်းလောက်ရှိတဲ့လူတွေဟာပြင်းထန်တဲ့အပူဒဏ်ကိုခံစားခဲ့ကြပါတယ
်။အိန္ဒိယနိုင်ငံကကမ္ဘာပထမအဦးဆုံး CNG သဘာဝတန်းဝိနဲ့ပေါင်းနိုင်တဲ့မော်တော်ဆိုင်ကယ်တစ်စီးကိုမိတ်ဆက်လိုက်ပါတယ်။ Freedom 125လို့နာမည်ပေးထားတဲ့ဒီဆိုင်ကယ်ကိုဗကြားကြီးကားထုတ်လုပ်ရေးလုပ်ငန်းကဒီဇိုင်းထုတ်တီထွင်ထားတာဖြစ်ပြီးတော့အိန္ဒိယတည်ယူပို့ဆောင်ရေးဝန်ကြီးနီတင်ဂတ်ခါရီကမိတ်ဆက်ပေးခဲ့ပါတယ်။ CNG သဘာဝတန်းငွေကဓာတ်ဆီဒီဇယ်တွေထက်ဈေးသက်သာတဲ့အတွက်ဒီဆိုင်ကယ်ကိုသုံးတဲ့သူတွေအတွက်လည်းကုန်ကျစရိတ်နည်းမယ်လို့ဝန်ကြီးဂတ်ခါရီကပြောပါတယ်။သဘာဝတန်းငွေနဲ့မောင်းနှာဖြစ်တဲ့အတွက်လေထုနဲ့ပတ်ဝန်းကျင်ညဉ့်ဉန်းမှုနည်းပြီးရေနံတင်သွင်းရတဲ့ကုန်ကျစရိတ်ကိုလည်းတက်တာစီမှာပါ။အိန္ဒိယနိုင်ငံတော်ကလေထုညဉ့်ဉန်းမှုတွေကလည်းတိုးလာနေတာပါ။အိန္ဒိယနိုင်ငံဟာမော်တော်ကားကထုတ်လုပ်တဲ့ဖန်လုံအိမ်ဓာတ်ငွေထုတ်လုပ်မှုနဲ့မော်တော်ကားအတွက်လိုအပ်တဲ့ရေနံတင်သွင်းမှုကိုရှော့ချဖို့ကြိုးပမ်းနေပေမဲ့လည်းမအောင်မြင်သေးပဲတရုတ်နိုင်ငံပြီးရင်အိန္ဒိယနိုင်ငံဟာကြောင်ပြီးသွေးကနေလျှက်စစ်ထုတ်လုပ်ဖို့လျားထားတဲ့အများဆုံးတိုင်းပြည်ဖြစ်ပါတယ်ခင်ဗျာ
အပတ်စဉ်စီစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာအခုတော့သတင်းချင်းချုပ်ကိုပြောပြပါဦးမယ်လုံခြုံရေးအဖွဲ့မှုဆိုတာဟာအမေရိကန်ရဲ့ရည်တည်ချက်နဲ့ကွဲလွဲပြီးအခုချိန်မှာအားလုံးညီညွတ်တာထက်ဘာမှအရေးမကြီးဘူးလို့သမ္မတဂျိုးဘိုင်ဒန်ကပြောလိုက်ပါတယ်။သမ္မတဟောင်းထရမ့်ကိုလုံခြုံမှုကြိုးပမ်းမှုဖြစ်ပြီးနောက်ထပ်တင်းငွေနေ့မှာနိုင်ငံတော်ဝန်ကိုသမ္မတဘိုင်ဒန်ကမေးခွန်းပြောဆိုခဲ့ပြီးအခုလိုအကြမ်းဖက်မှုမှန်သမျှကိုလက်ခံလို့မရဘူးလို့ပြောဆိုသွားခဲ့တာပါ။မတူကွဲပြားမှုတွေရှိကြမယ်ငြင်းခုန်ကြမယ်။ဒါပေမဲ့အခုလိုအချိန်မှာတော့အမေရိကန်တွေအားလုံးညီညွတ်ကြရမယ်လို့သမ္မတဘိုင်ဒန်ကတိုက်တွန်းသွားခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမှာဆိုးသွမ်းရက်စက်မှုတွေအနိုင်ရရှိမသွားအောင်တိုင်းငံလုံးခိုင်မာစွာဆက်လက်ရည်တည်ရေးဟာအရင်ကတည်းကပို့ပြီးအရေးကြီးလာပြီလို့သမ္မတဟောင်းဒေါ်နယ်ထရမ့်ကလည်းတနင်္ဂနွေနေ့မှာပြောလိုက်ပါတယ်။တရုတ်နိုင်ငံတောင်ပိုင်းမှာတော့တရုတ်နဲ့ရုရှားတို့ရေတပ်ပူးတွဲစီရေးလေ့ကျင့်မှုကိုတနင်္ဂနွေနေ့ကစတင်လိုက်တဲ့အကြောင်းတရုတ်နိုင်ငံပါစင်ဟာတတင်းဌာနကကြေညာပါတယ်။တရုတ်နိုင်ငံကယူကရိန်းနိုင်ငံတဲစစ်ပွဲဖြစ်မြောက်အောင်လုပ်ပေးနေသူဆိုပြီးနေတိုးကပြောဆိုလိုက်ပြီးရပ်ပိုင်းကြားမှာပဲအခုလိုပူးတွဲစည်ရေးလေ့ကျင့်ကြတာပါ ဒီနေ့ထုတ်လွှင့်ချက်တွေကိုအခုဆုံးသတ်ပြစေခင်ဗျာဒီနေ့မနေ့အစီအစဉ်ထုတ်လို့ရေးမှုကနန်းတော်မှာအခုအစီအစဉ်ကို YouTube နဲ့ Facebook စာမျက်နှာတွေကလည်းဓာတ်ရိုက်ကြည့်ရှုနားဆင်နိုင်ကြပါတယ်ဒေါက်တာရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးဘေးပြာဒုက္ခဝေးကွာကြပြီးဆန္ဒပွားထပ်တူမြတ်သည့်ဖြစ်ကြပါစေဝေဟူနားဆင်ကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်ကျွန်တော်တမောင်သမ်းပါ